Welcome to the Voice of America in Burmese.
Mingla mne khima shin American Pyaw su Washington DC myo ro American atan ye 2019 khu ne October la 23 ye Boudhu ni mne khin season rue ko Myanmar san do chain mne 6 nai ka ni 9 nai athi line to meter 24 40 51 to ka ni dai yai thau lwin pe ni ba bi.တော်ရရှိများစိတ်တကာယနှစ်ဖြာသောတုတနဲ့ပြည်စုံကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါစီးရီးယားနိုင်ငံမြောက်ပိုင်းကတူရကီရဲ့အပြစ်ခတ်ရစေးသဘောတူညီချက်ကာလမဆုံးခင်မှာအဲ့ဒီနေရာကနေသူတို့ဒုံးဝဆုတ်ခွာသွားမယ်လို့တူရကီတပ်ဖွဲ့တွေကပြောလိုက်ပါတယ်စီးရီးယားကတူရကီရဲ့စီးရီးယားပြောလိုက်ပါတယ်ဂျပန်အင်ကရစ်Nero Hito ရဲ့ နန်းတက်ပွဲအခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။ Ranger တွေတဲကထောင်ပေါင်းများစွာကိုဗန်ဆန်ချာကျွန်းကိုပြောင်းရွှေ့ပေးဖို့စလုပ်ချင်နေပြီလို့ Bangladesh အနာဘန်တွေကအင်ကာနေမှာပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ကြီးထိုင်
။ကောင်းပါပြီရှင်။မြန်မာရေးနိုင်ငံတကာတရားဥပဒေနဲ့စီရင်နိုင်ရေးရဟီလီကကုလကော်မတီမှာအင်ကာနေကတင်သွင်းပါတယ်။
Significant headway was made in the last year with the establishment and recent operationalization of the independent
မြန်မာသံအမတ်ကြီးဘက်ကတော့အပြင်းထန်ကန့်ကွက်ပါတယ်ဒါအပြင်တမရွန်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုတန်းခတ်အေးအေးယူဖို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ဥက္ကဋ္ဌကတိုက်တွန်းတဲ့အကြောင်းနောက်အမေရိကန်အောက်လွှတ်တော်မှမြန်မာအရေးဘာတွေဆွေးနွေးခဲ့တယ်လဲဆိုတဲ့သတင်းဆောင်မတွေကိုနားဆင်ကြရမယ်အပြင်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲကမြန်မာအကြောင်းကောက်နှုတ်တင်ပြပေးမယ်အပြင်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုင်းအစီအစဉ်ကိုလည်းနားဆင်ကြရပါမယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးကြပါအောင်ရှင်
ซีเรียနိုင်ငံမြောက်ပိုင်းကိုရုရှားနဲ့ပူးတွဲပြီးထိန်းချုပ်ဖို့အတွက်ရုရှားနဲ့တူရကီသမ္မတရီဆက်တေပ်အာဒူဝမ်တို့သဘောတူညီမှုရခဲ့တဲ့အကြောင်းကပဲထိုးစစ်ဆင်ပြီးတိုက်ခိုက်နေတဲ့တူရကီရဲ့အပြစ်ခတ်ရစေးသဘောတူညီချက်ကလည်းမဆုံးခင်မှာသူတို့တွေအဲ့ဒီနေရာကနေလုံးဝဆုတ်ခွာသွားမယ်လို့ซีเรียကတ်တပ်ဖွဲ့တွေကအင်ကာနေမှာပြောကြားလိုက်ပါတယ်။တူရကီနယ်စပ်ဒေသကနေသူတို့ရဲ့တိုက်ခိုက်ရေးသမားတွေထွက်ခွာသွားပြီလို့ကတ်အရာရှိတဦးကပြောပါတယ်။ဒီချိန်ထဲမှာပဲကတ်တိုက်ခိုက်ရေးသမားတွေအဲ့ဒီနေရာကနေထွက်သွားပြီလို့ကတ်အများစုပါဝင်တဲ့ซีเรียဒီမိုကရက်တစ်တပ်ဦး SDF ရဲ့အကြီးအကဲဖြစ်တဲ့မတ်စလမ်အဗ်ဒီကအမေရိကန်ဒုသမ္မတမိုက်ပန့်စ်ကိုပြောကြားခဲ့ကြောင်းလဲအမေရိကန်အရာရှိတူကပြောပါတယ်။တူရကီတွေရဲ့ Syria အရှိမြောက်ပိုင်းထိုးစစ်ကိုလုံးဝအဆုံးသတ်ရေးအတွက်အမေရိကန်ပြည်ထောင်စုကတူရကီနဲ့လက်တွဲပြီးဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဒေတာရင်းအခြေအနေဟာတကယ့်ကိုတိုးတက်မှုရှိနေကြောင်းဒါပေမဲ့တူရကီက Syria တဲကသူ့ရဲ့ကျူးကျော်ထိုးစစ်ကိုဆက်လုပ်ဖို့စိတ်တန်နေကြောင်းလဲဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ Syria ကကတ်စ်တွေဟာ IS အဆုံးရောက်တွေကို American ပြည်ထောင်စုနဲ့အတူလက်တွဲပြီးချေမှုန်းပေးခဲ့သူတွေဖြစ်ပါတယ်။ဒါပေမဲ့တူရကီကတော့သူ့နိုင်ငံတဲကခွဲထွက်ရေးအတွက်ပုံကန်းနေတဲ့ကတ်စ်တွေနဲ့လက်တွဲသူဖြစ်နေတတ်မှတ်ထားတာဖြစ်ပါတယ
်။ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဟန်တာဘိုင်ဒန်ကိုယူကရိန်းအစိုးရကစုံစမ်းစစ်ဆေးမှုတွေလုပ်မှသာယူကရိန်းနိုင်ငံကိုပေးအပ်မဲ့စီးရဲကူညီတွေကိုပေးမှာဖြစ်တယ်လို့သမ္မတအဖြစ်တော်ကသူ့ကိုပြောကြားခဲ့ကြောင်းယူကရိန်းနိုင်ငံဆိုင်ရာခေတ္တအမေရိကန်သံတမန်ကြီးဝီလျံဘီထေလာကပြောကြားခဲ့ပါတယ်။သမ္မတ Trump ကတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီတွေရှေ့မောင်းမှာအင်္ဂါနေ့ကလုပ်တဲ့တကပိတ်ကြားနာပွဲမှာသူကအခုလိုပြောခဲ့တာဖြစ်ပါတယ်။ယူကရိန်းစီးရဲအကူအညီနဲ့ Biden ကိုစုံစမ်းစစ်ဆေးဖို့ကိစ္စချိတ်ဆက်ပြီးအပေးယူလုပ်ဖို့တောင်းဆိုထားတာမရှိတော့သမ္မတ Trump အစဉ်တစိုက်ပြောစားကြတဲ့အခုသမ္မတကြီးရဲ့ပြောကြားချက်ဟာကွဲလဲနေပါတယ်။သမ္မတကြီး Taylor ကအခုလိုအပေးယူချိတ်ဆက်ထားတာဟာမိုက်မဲမှုတစ်ခုဖြစ်တယ်လို့ယုံကြည်ကြောင်းလဲကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။သမ္မတ Donald Trump ကတော့ Democratic ဦးဆောင်တဲ့အောက်လွှတ်တော်ကသူ့ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်တဲ့ကိစ္စပေါ်ဥပဒေမဲ့လူရုပ်ဖွဲ့တည်တံ့စီရင်မှုဆိုပြီးအင်္ဂါနေ့ကခေါ်ပေါ်သုံးဆွဲလိုက်ပါတယ်ဒီစကလုံးဟာအမေရိကန်သမိုင်းမှာလူဖြူကြီးစိုးရေးဝါဒီတွေကအမေရိကန်လူမဲတွေ African American လူမဲတွေပေါ်ဖိနှိပ်ရာမှာသုံးဆွဲခဲ့တဲ့နီလန်းကိုခေါ်ပေါ်ဝရာမှာသုံးဆွဲတဲ့စကလုံးဖြစ်ပါတယ်ဒီလိုအငင်းပွားဝရာစကလုံးသုံးဆွဲမှုကြောင့်ဥပဒေပြုအမတ်တွေစီကပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာရမှာဒီမိုကရက်အမတ်တွေအပြင်အ ਨੇ ဆုံး Republican အမတ်တယောက်လည်းပါဝင်ခဲ့ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံကအောက်တိုဘာလကမှာ EU ကနေနှုတ်ထွက်ရေးအတွက်ကြိုတင်အတည်ပြုတဲ့အတွက်ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့တောင်းဆိုမှုကိုလွှတ်တော်အမတ်တွေကအင်္ဂါနေ့မှာပယ်ချလိုက်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ် Johnson ရဲ့စာမျက်နှာ115မျက်နှာပါနှုတ်ထွက်ရေးသဘောတူညီချက်မူကြမ်းကိုတော့ထောက်ခံမဲ329မဲ၊ကန့်ကွက်မဲ299မဲနဲ့ အောက်လွှတ်တော်ကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်။ Brexit နဲ့ပတ်သက်ပြီးဒါဟာလွှတ်တော်မှာပထမဆုံးအကြိမ်ဖြစ်ထောက်ခံမယ်ရခဲ့တာပါ။နောက်ဆုံးအတည်ပြုချက်မူကြမ်းကိုတော့အမြန်3ရက်အတွင်းပေးရရမှာလည်းဖြစ်ပါတယ်။ရှေ့သတင်းပတ်အောက်တိုဘာလကုန်မှာ EU ကနေခွဲထွက်ဖို့အတွက်ဝန်ကြီးချုပ်ရဲ့မျှော်လင့်ချက်တွေကိုပယ်ဖျက်နိုင်ဖို့လွှတ်တော်အမတ်တွေကစူးစမ်းနေကြပါတယ်။ Britain လွှတ်တော်အမတ်တွေဘက်က Brexit အစီအစဉ်အတွက် January လကုန်ထိရွှေ့ဆိုင်းပေးဖို့ပြောလာရင် EU ဘက်က Britain သူတို့စီကနေခွဲထွက်ရေးအတွက် Britain ကို January လကုန်ထိနောက်ထပ်3လထပ်ပြီးဆိုင်းပေးတဲ့မပေးတဲ့စဉ်းစားနေပါတယ်။အခုလောလွှတ်တော်မှာမဲမခွဲခင်မှာတော့ဝန်ကြီးချုပ် Johnson ကတကယ်လို့သူ့ရဲ့ Britain EU ကနေခွဲထွက်မယ်အစီအစဉ်အတွက်အချိန်ကိုကန့်ကွက်ခရင်လွှတ်တော်ရွေးကောက်ပွဲအသစ်လုပ်ဖို့အတွက်သူတောင်းဆိုမှာဖြစ်ကြောင်းသတိပေးခဲ့တာပါ။ဒါပေမဲ့မဲခွဲအပြီးမှာတော့ဒီဥပဒေမူကြမ်းကိုဆိုင်းငံ့မှာဖြစ်ကြောင်းနဲ့ Brexit ကိုအချိန်ထပ်ပေးဖို့အတွက် EU ခေါင်းဆောင်တွေနဲ့တိုင်ပင်မှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အောက်တိုဘာလ31ရက်နေ့မှာအစီအစဉ်တိုင်း Britain EU ကနေနှုတ်ထွက်ဖို့ပဲသူကပြောဆိုနေစေဖြစ်ပါတယ်
။အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသကိုအိန္ဒိယအစိုးရကတင်းတင်းကြပ်ကြပ်ထိန်းခုတ်ကင်တွယ်နေမှုပေါ်ဆိုရင်ပူပန်မိတယ်လို့တောင်အာရှနဲ့အရှလက်ပိုင်းဒေသဆိုင်ရာ American ခေတ္တလက်ထောက်နိုင်ငံရဲ့ဝန်ကြီး Alice Wells ကပြောကြားလိုက်ပါတယ်။ဒါပေမဲ့အိန္ဒိယကဆောင်ရွက်နေတဲ့ကက်ရှမီးယားဒေသဖွံ့ဖြိုးရေးဆိုင်ရာရည်မှန်းချက်တွေကိုတော့ထောက်ခံတယ်လို့လည်းသူကပြောပါတယ်။အင်္ဂါနေ့ကပြုလုပ်တဲ့ American အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်ပိုရိတ်ဌာနပွဲမှာလက်ထောက်ဝန်ကြီး Wells ကအခုလိုပြောကြားတာဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသအတွင်းတယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြန်လည်ဖွင့်လှစ်ပေးဖို့ American နိုင်ငံခြားရေးဝန်ကြီးဌာနကအိန္ဒိယကိုတိုက်တွန်းထားကြောင်းလည်း Mrs. Wells ကပြောပါတယ်။အခြေအနေတွေတိုးတက်ကောင်းမွန်လာပြီးမြဲကက်ရှမီးယားလူမျိုးဒေသဟာပုံမှန်အခြေအနေပြန်လည်မရောက်ရှိသေးကြောင်းမကြသေးခင်ကအိန္ဒိယဆူရကဒေသခံလူထောင်ပေါင်းများစွာနဲ့နိုင်ငံရေးကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အတွက်စိုးရိမ်မိကြောင်းကိုလည်း American နိုင်ငံခြားရေးဝန်ကြီးဌာနကအိန္ဒိယကိုအသိပေးခဲ့ကြောင်း American အစိုးရရဲ့သတင်းအရင်းမြစ်တွေအရအဲ့ဒီဖမ်းဆီးခံရသူတွေကအခုထက်ထိထိန်းသိမ်းခံနေရဆဲဖြစ်ပြီးအိန္ဒိယဥပဒေအရစွဲချက်မတင်ဘဲဖမ်းဆီးကြတာဖြစ်ကြောင်းလည်းလက်ထောက်ဝန်ကြီး Wells ကကြေညာပွဲမှာထည့်သွင်းပြောကြားခဲ့ပါတယ် Mrs. Wells ဟာကက်ရှမီးယားဒေသဆိုင်ရာလွှတ်တော်ရွေးကောက်ပွဲတွေအများဆုံးကျင်းပပေးဖို့ကိုလည်းအိန္ဒိယဆူရကိုတောင်းဆိုခဲ့ပါတယ်အခြေခံဥပဒေအရကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်တစိ့တဒေသပေးအပ်ထားတဲ့အခွင့်အရေးကိုအိန္ဒိယပါလီမန်ကဩဂုတ်လ9ရက်နေ့ကရုပ်သိမ်းခဲ့တာဖြစ်ပါတယ်ခင်ဗျ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့အမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်ကဘုရင်နန်းတော်မှာအင်ကာနိကကျင်းပတဲ့ဂျပန်ဧကရစ်ဘုရင်အသက်နာရူဟီတိုရဲ့ထီးနန်းတက်ပွဲအခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒွန်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။ထီးနန်းတက်ပွဲအခမ်းအနားမှာဂျပန်ဧကရစ်နာရူဟီတိုကမင်ခွန်းပြောကြားပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဝမ်းမြောက်ဂုဏ်ပြုစကားပြောကြားခဲ့တာပါ။ဒီနောက်ဂျပန်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကဂျပန်ဧကရစ်နဲ့မိဖုရားမာဆာကိုရိုကိုချီမွန်ထောပနာပြုခဲ့ကြပြီးအခမ်းအနားကိုရုပ်သိမ်းခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒွန်ဆန်းစုကြည်ဟာညပိုင်းမှာဂျပန်ဧကရစ်နဲ့မိဖုရားတို့တီးခင်းအဲ့ခံနဲ့ညစာစာပွဲကိုတက်ရောက်ခဲ့ပါတယ်။ဒီညစာစာပွဲကို British Ancient Sun ဝန်တမင်းသား Charles အပါအဝင်နိုင်ငံပေါင်း153နိုင်ငံကနိုင်ငံခေါင်းဆောင်တွေအစိုးရအဖွဲ့အကြီးအကဲတွေအဆင့်မြင့်ကိုယ်စားလှယ်တွေတက်ရောက်လာကြတာဖြစ်ပါတယ်။ဒွန်ဆန်းစုကြည်ဟာအင်ကာနေမနက်ပိုင်းကဂျပန်မြန်မာလွှတ်တော်ချင်းချစ်ကြည်အတင်းဥက္ကဋ္ဌ Ichiro Aiဝါဆာဝါနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲမှာအမေရိကန်မြန်မာဂျပန်နှစ်နိုင်ငံဆက်ဆံရေးနဲ့ချစ်ကြည်ရင်းနှီးမှုတိုးမြှင့်ရေးလွှတ်တော်နှစ်ရကြာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးတိလဝါဆက်မှုဆောင်အပါအဝင်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးတွေကိုဆွေးနွေးခဲ့ကြတယ်လို့အတံမင်ကန်ရုံးဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဘူတန်ဘုရင်ဂျမီခေရှာနက်မာယာဝမ်ချက်နဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံချစ်ကြည်ရဲ့နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်အပြင်ဖွံ့ဖြိုးရေးနဲ့ယဉ်ကျေးမှုထိန်းသိမ်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဂျပန်အစိုးရရဲ့ဖိတ်ကြားချက်နဲ့တနင်္ဂနွေနေ့ကတိုကျိုကိုတွားရောက်ခဲ့တဲ့ဒွန်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တနင်္လာနေ့မှာတွေ့ဆုံပြီးရခိုင်ပဋ္ဌိပတ်ကအရေးစီးပွားရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။
94ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူသားချင်းစာနာထောက်ထားမှုနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီစည်းဝေးကိုညယောက်မြို့ကုလသမဂ္ဂဌာနချုပ်မှအင်္ဂါနေ့ကကျင်းပခဲ့ပါတယ်။အဲဒီစည်းဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံ လူခွေဆိုင်ရာအစီအခံစာတည်သွင်းသူရဟင်းလီကအစီအခံစာတစ်စောင်တင်သွင်းပြီးရိန်ဂျာတွေပေါ်လူခွေကျူးလွန်ချိုးဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးဒါမှမဟုတ်နိုင်ငံတကာခုံရုံးတခုဖွဲ့စည်းကြဖို့တိုက်တွန်းသွားခဲ့ပါတယ်။ဗမာကရဟင်းလီကနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကရှေ့တွေဟာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရာဇဝတ်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့စားဖို့ကြိုးစားနေပြီဖြစ်ကြောင်းဂမ်ဘီယာနိုင်ငံကလည်းလူမျိုးတွန်းတပ်ဖွဲ့မှုဆိုင်ရာသဘောတူစာချုပ်အရ ICJ မှာလုပ်ငန်းတွေစတင်နိုင်ဖို့သုံးသပ်နေကြောင်းဒါပေမဲ့မြန်မာနိုင်ငံအတွက်ပြစ်ဒဏ်ကနေကံလွန်ခွင့်ရနေတာတွေအဆုံးသတ်ရေးရင်မှန်းချက်ရောက်ဖို့ကတော့ဝေးနေသေးတယ်လို့လည်းပြောသွားခဲ့ပါတယ်ဒီရင်မှန်းချက်လက်လန်းမီနိုင်ရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဆက်လက်အားစိုက်ဆောင်ရွက်ကြမယ်လို့လည်းသူကပြောပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာသားမတ်ကြီးဦးဟောက်သူစွန်းကတော့ရန်ဟီလီရဲ့အကြံပြုချက်ကိုကော်မတီမှာကန့်ကွက်ခဲ့ရမှာမြန်မာနိုင်ငံဆိုင်ရာအခြေအနေကို ICC ကိုလွှဲပြောင်းဖို့ဒါမှမဟုတ်နိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းရေးအထူးစီရင်ခံစာတင်သွင်းသူရဲ့အကြံပြုချက်ကိုပြတ်ပြတ်သားသားပယ်ချကြောင်းပြောပါတယ် ICC ဒါမှမဟုတ် ICJ တို့လိုနိုင်ငံတကာတရားစီရင်ရေးစနစ်မှာမြန်မာနိုင်ငံအခြေအနေကိုလွှဲပြောင်းတာအပါအဝင်ဆိုးရွားလာတဲ့လုပ်ရက်တွေကိုတိုက်တွန်းနေမယ်ဆိုရင်စန့်ကျင်ဘက်ရလဒ်တွေပဲထွက်လာပါလိမ့်မယ်လို့ဦးဟောက်သူစွန်းကပြောသွားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်ကတော့ရင်ဂျာတွေအားလုံးမြန်မာနိုင်ငံအတွင်းကိုဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ဂုံတိတ်ခါနဲ့အညီပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးဖို့ကမဖြစ်မနေလောက်အကြောင်းပြောကြားသွားခဲ့ပါတယ်ရင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်ခံခြင်းမရှိတဲ့မြန်မာအစိုးရဟာဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေတယ်လို့ပြောထားပေမဲ့လည်းဒုက္ခသည်တွေဟာနေရက်ကိုပြန်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ
မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေထဲကထောင်ပေါင်းများစွာကိုပြစ်ကျက်နေတဲ့ဒုက္ခသည်စခန်းတွေကနေဘင်္ဂလားပင်လယ်အော်ရက်ကဘာဆန်ချာကျွန်းကိုပြောင်းရွှေ့ပေးဖို့အတွက်စလုပ်ချင်နေပြီလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအင်ကာနေမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တသိန်းကိုပြောင်းရွှေ့ပေးဖို့ဆန္ဒရှိနေပေမယ့်အစိုးရမူဝါဒအရဒုက္ခသည်တွေကိုအတင်းကျပ်ပြောင်းရွှေ့ဖို့မလုပ်နိုင်ကြောင်းကောက်ဆက်ပဇာဒေတာစီမံခန့်ခွဲဆိုင်ရာထိပ်တန်းအရာရှိတူဖြစ်တဲ့ကမန်ဟိုဆင်ကပြောပါတယ်။ကုန်ပိုင်းကနေတနအိကြတင်းမော့နဲ့တွားရရတဲ့ဒီကျွန်းကိုပြောင်းရွှေ့လို့တဲ့ဆန္ဒရှိသူတွေရဲ့စင်းရင်ကိုပြုစုရမှာပြောင်းရွှေ့လို့သူမိသားစု100ရှိပြီဖြစ်ပြီးအဲ့ဒီထဲမှာဒုက္ခသည်9000လောက်ပါဝင်ကြောင်းနဲ့သူတို့ဟာနိုဗ ెంబ ာတမမို့ဒီဇင်ဘာလလောက်မှာပြောင်းရွှေ့ခြင်းနေတယ်လို့လည်းပြောပါတယ်ပစံချာကျွန်းကိုဒုက္ခသည်တွေရွှေ့ပြောင်းဖို့ဘင်္ဂလားဒေ့ရှ်အစိုးရကတတ်မှတ်ရက်တွေခဏခဏပေးခဲ့ပေမဲ့နောက်ဆုံးပြောင်းရွှေ့ရကိုမကြေညာနိုင်သေးပါဘူးဒီလိုပြောင်းရွှေ့မှုတွေလုပ်မဲ့နောက်ဆုံးတတ်မှတ်ချက်မချခင်အစုအစိုးရအဖွဲ့ကဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းဝန်ကြီးချုပ်ရှိခ်ဟာစီနာကကုလသမဂ္ဂနဲ့နိုင်ငံတကာမိတ်ဆွေတွေကိုထပ်တလဲလဲပြောကြားပါတယ်ရွန်ဂျာဆိုတဲ့အတုံးလုံးလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်စီစစ်ပြီးလက်ခံမှာဖြစ်ကြောင်းပြောကြားထားပါတယ်
အမေရိကန်နိုင်ငံအနေနဲ့ဒီတစ်ပတ်တည်းဒုက္ခသည်တွေပြန်လည်လက်ခံဖို့အစီအစဉ်ကိုအနည်းဆုံးနောက်ထပ်တစ်ပတ်ရွှေ့ဆိုင်းခဲ့တယ်လို့အမေရိကန်နိုင်ငံသားကွန်ကြီးဌာနက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။နှစ်စဉ်အမေရိကန်နိုင်ငံကိုဝင်ရောက်လာတဲ့ဒုက္ခသည်အရေးအတွက်ကိုရှင်းချဖို့ကြိုးစားနေတဲ့သမ္မတထရမ့်အစိုးရဟာဒုက္ခသည်လက်ခံမှုကိုအောက်တိုဘာ22ရက်နေ့ထိရပ်ဆိုင်းထားမယ်လို့ပြည်ထောင်လာကကြေညာထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရမင်းထွန်းတို့ကြီးညာပေးခဲ့တာပါ။အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ရိုဟင်ဂျာတွေအပေါ်လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆန်ရခုံရုံးဒါမှမဟုတ်လဲနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းကြဖို့မြန်မာဆန်ရကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှတင်သွင်းပါတယ်။မြမအခြေအနေကိုနိုင်ငံတကာတရားစီရင်ရေးစနစ်ထဲလွှဲပြောင်းရေးရန်ဟီလီရဲ့တိုက်တွန်းချက်ကိုတော့မြမဘက်ကအပြင်းအထန်ကန့်ကွက်လိုက်ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီကိစ္စရှောင်ရှားချက်ကိုလည်းတိုက်တွန်းလိုက်ပါတယ်။84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအတွင်းမြမလူခွင့်ရေးအခြေအနေဆိုင်ရာဆွေးနွေးမှုတွေကိုနားဆင်ကြရအောင်ပါ
။ Myanmar continues to deny my access.But human rights issues abuse
သူမကိုပြည်ဝင်ခွင့်ဆက်ပြီးပိတ်ထားတဲ့မြန်မာနိုင်ငံတွင်းမှာတိတိတသာအခြေအနေတိုးတက်လာတာမရှိဘူးလို့မြန်မာဆန်ရကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟီလီက84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူသားချင်းစာနာထောက်ထားမှုနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှာတင်သွင်းသွားတာပါမြမလူခွင့်ရေးနဲ့ပတ်သက်ပြီးတနိုင်ငံလုံးအခြေအနေကိုခြုံငုံပါဝင်ပေမဲ့အဓိကကတော့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမြမကိုနိုင်ငံတကာတရားဥပဒေတွေနဲ့အညီစီရင်နိုင်ရေးအစင်ခန်းစာတင်သွင်းသူရဟီလီကအဓိကတိုက်တွန်းသွားပါတယ်
Significant headway was made in the last year with the establishment and recent operational
ထူးခြားတဲ့ဖြစ်ထွန်းမှုတစ်ခုကတော့ပြီးခဲ့တဲ့နှစ်ကလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရားကိုစတင်နိုင်ခဲ့တာဖြစ်ပြီးအခုလုပ်ငန်းတွေစတင်နေပါပြီ။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကရှေ့ညွေတွေကလည်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရာဇဝတ်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရေးစဖို့ကြိုးစားနေကြပါတယ်။ဂမ်ဘီယာနိုင်ငံကလည်းလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူစာချုပ်အရ ICJ မှာလုပ်ငန်းတွေစတင်နိုင်ဖို့တုံ့တက်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတာတွေအဆုံးသတ်နိုင်ရေးရင်းမှန်းချက်ရောက်ဖို့ကတော့အဝေးကြီးလိုပါသေးတယ
်။ဒီရှိမှန်းချက်တွေပြည့်မီရေးအတွက်နိုင်ငံတကာဘက်ကပို့ပြီးတော့အထည်ဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်။ဒါအပြင်လူခွင့်ရေးကိုအလေးမထားဘဲမြန်မာနိုင်ငံတွင်းမှာကိုအကျိုးစီးပွားကိုသာရှာနေကြတဲ့အဖွဲ့ဝင်နိုင်ငံတွေကိုလည်းစိတ်ဆိုးဒေါသထွက်ရတယ်လို့ရန်ဟီလီကပြောပါတယ်။
You must not hesitate to impose targeted sanctions against the Tatmadaw's companies and its commanders.
ဆိုရလာတဲ့ချိုးဖောက်မှုကြီးတွေမှာအများဆုံးတာဝန်အရှိဆုံးဖြစ်တဲ့တက်မတော်အကြီးအကဲတွေနဲ့တက်မတော်ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ဝင်လေးမနေသင့်ပါဘူး။ဒီအခြေအနေကြီးတစ်ခုလုံးကို ICC ကိုတင်ဖို့ဒါမှမဟုတ်လဲနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းဖို့နောက်တရားမျှတမှုအမှန်တရားနစ်နာမှုတွေအတွက်ပြုလုပ်ဆောင်ရွက်ဖို့နဲ့ထပ်မဖြစ်စေဖို့အာမခံချက်ရှိရေးဆိုတဲ့ခိုင်မာတဲ့အချက်တွေနဲ့အညီအပြောင်းအလဲဖော်ဆောင်နိုင်မဲ့လုပ်ငန်းစဉ်တွေဖော်ထုတ်ရေးအရက်ဖက်အဖွဲ့အစည်းတွေနဲ့အတူဆောင်ရွက်ကြရပါမယ်
။ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တူအစွမ်းကတော့ရန်ဟီလီရဲ့အကြံပြုချက်ကိုကော်မတီမှအပြင်းအထန်ကန့်ကွက်ပါတယ်။
Mr. Chair, let me turn to the issue of accountability. My delegation categorically rejects the special report.
ဒီမနက်ခင်းဆိုင်ရာအခြေအနေကိုနိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံး ICC ကိုလွှဲပြောင်းဖို့ဒါမှမဟုတ်လေနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းရေးတုံ့သက်ဖို့အထူးအစီရင်ခံစာတင်သွင်းသူရဲ့အကြံပြုချက်ကိုလက်ပြတ်သားသားပယ်ချပါတယ်။ ICC ဒါမှမဟုတ် ICJ တို့လိုနိုင်ငံတကာတရားစီရင်ရေးစနစ်မှာမြန်မာနိုင်ငံရဲ့အခြေအနေကိုလွှဲပြောင်းတာအပါအဝင်စိုးရွားလာတဲ့လူရက်တွေကိုတိုက်တွန်းနေတာဆိုရင်ပြောင်းမြန်ရလတ်တွေးပဲထွက်လာပါလိမ့်မယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာတိုင်းဝန်ကြားဆက်ပြီးပူးပေါင်းဆောင်ရွက်မှုတွေခိုင်မာတည်ကြာစေရေးအတွက်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းဒီလိုရက်တွေကိုရှောင်ကျဉ်ဖို့လိုပါတယ်။ရခိုင်ပြည်နယ်တွင်းကလူခွင့်ရေးဆိုင်ရာစိုးရွားတဲ့ချိုးဖောက်မှုဆွဆဲချက်တွေနဲ့ဆက်ဆက်လို့လည်းဘယ်လိုမှမမကန်လို့ရမျိုးကိုမဆိုတာဝန်ယူမှုတာဝန်ခံမှုကိုစန့်ကျင်မှာမဟုတ်ဘူးဆိုတာကိုလည်းမြန်မာဘက်ကထပ်ခါတလဲလဲပြောဆိုထားပြီးဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီးစစ်ပြီးပြန်လည်ခံမယ်လို့မြန်မာဘက်ကပြောဆိုထားပေမဲ့ရူဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံပါဘူး။ဒါ့အပြင်ရူဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်ကိုလည်းဒီဇယ်ဥပဒေတွေအရစီစစ်ဆောင်ရွက်ရမယ်လို့ပြောဆိုထားတာပါ။ရူဟင်ဂျာအဖြစ်အတိမှန်မပြုတာနဲ့နိုင်ငံသားဖြစ်ခွင့်အမှခံချက်မရှိတာကဒုက္ခသည်တွေဌာနေပြန်ရေးအတွက်အဓိကအဟံအတားတစ်ခုဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းရူဟင်ဂျာတွေဌာနေပြန်နိုင်မဲ့အခင်အချင်းမျိုးမြန်မာဘက်ကဖန်တီးပေးဖို့လိုတယ်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးယူဖို့လိုတယ်ဆိုတာကိုကော်မတီမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကအလေးအနက်ပြောဆိုသွားပါတယ်
။ Creation of conducive environment is a prerequisite for safe voluntary
ရွှေကြော်ရီအားလုံးမြန်မာနိုင်ငံတွင်းကိုဘေးကင်းလုံခြုံမှုရှိရှိစန္ဒအလျောက်ဂုံတိတ်ခါနဲ့အညီပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပြဖို့ကမဖြစ်မနေလိုအပ်ပါတယ်။ရွှေကြော်ရီကကဘာကူအချင်းချင်းပြောဆိုနေတဲ့အတိုင်းပါပဲ။ပြည်ထောင်တင်ရသူတွေနဲ့ထိခိုက်သက်ရောက်ရတဲ့လူမှုအသိုက်အဝိုင်းတွေအတွက်လိုအပ်တဲ့တရားမျှတမှုရရှိရေးကိုအလေးနဲ့ထားပြီးစစ်ချယုံကြည်ရတဲ့လုပ်ငန်းစဉ်နဲ့တာဝန်ယူမှုတာဝန်ခံမှုရှိရေးတောင်းဆိုချက်ကိုမဖြေရှင်းရသေးပါဘူး
။ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီတွင်မြမလူခွင့်ရေးနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။မြမဆိုင်ရာကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကတော့မြန်မာနိုင်ငံတွင်ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေမပြင်သေးတဲ့ကိစ္စလွတ်လပ်စွာထုတ်ဖော်ပြောဆို권နဲ့စီယုံ권တွေကိုဒီဥပဒေတွေအသုံးပြုချုပ်ချယ်နေစေဖြစ်တယ်ဆိုတာအပြင်ဘာသာရေးအရာလူနည်းစုဖြစ်ရသူတွေအပေါ်ခွဲခြားဆက်ဆံမှုတွေဆက်ပြီးရှိနေတယ်လို့လည်းထောက်ပြပါတယ်။ဒါအပြင်ရခိုင်ပြည်နယ်တွင်းမှာတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်အေအေကြားဖြစ်နေတဲ့တိုက်ပွဲတွေဟာဆိုရင်စစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတယ်လို့လည်းကော်မတီမှာတင်သွင်းသွားပါတယ်ရှင
်တစ်ဆက်တည်းမှာပဲစစ်တပ်အစအရက်ဖက်စီးပွားရေးတွေနဲ့ပေါင်းလုပ်ဖို့ကုလကော်မတီမှာတောင်းဆိုသွားတဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့တပ်မတော်နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူပြီးအရက်ဖက်စီးပွားရေးလုပ်ငန်းတွေနဲ့ပဲပူးပေါင်းဆောင်ရွက်ဖို့
FFM မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။အင်ကာနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့အထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာ FFN ရဲ့နောက်ဆုံးမြန်မာဆိုင်ရာအစီရင်ခံစာကိုတင်သွင်းခြင်းသူကဒီလိုပြောသွားတာပါ။မတ်အင်ချင်းနိုင်ကတင်ပြပေးပါအောင်ရှင်။
အောက်တိုဘာလ22ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံရဲ့လူ့အခွင့်အရေးဆိုင်ရာတတိယကော်မတီမှ FFM မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌမာဆူကီဒရူးစမန်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့အတူပူးတွဲအစီရင်ခံစာတင်သွင်းခဲ့တာပါမြန်မာနိုင်ငံမှာကြံနေသေးတဲ့ရိုဟင်ဂျာ6သိန်းကျော်ဟာဖွဲ့စည်းပုံခြေကဲဥပဒေပြဋ္ဌာန်းချက်အရပါခွဲခြားဖိနှိပ်ခံရတဲ့အပြင်လူမျိုးတုံးတစ်ဖက်တဲ့ NDA နဲ့လည်းရင်ဆိုင်နေရကြောင်း Mr. Drusman ကအစည်းအဝေးမှာထပ်မံသတိပေးပြောကြားခဲ့ပါတယ်။ဒါ့အပြင် FFM ရဲ့မူရင်းသက်တမ်းတစ်နှစ်ကိုနောက်ထပ်တစ်နှစ်တိုးပြီးကုလသမဂ္ဂက2018မှာတာဝန်ပေးရခဲ့တာဟာသူတို့အဖွဲ့ရှာဖွေတွေးရှိချက်တွေကိုပိုးပြီးခိုင်မာကျစ်လစ်စေဖို့ဖြစ်တယ်လို့သူကဆိုပါတယ်။အဲ့ဒီလိုသက်တမ်းတိုးချဲ့ခဲ့တဲ့အတွက်လည်းတွေ့ရှိခဲ့တဲ့အထောက်အထားတွေပိုးပြီးခိုင်လုံအောင်စုဆောင်းတဲ့အခါမှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေမှာတက်မတော်ရဲ့ပါဝင်ပတ်သက်မှုဟာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ဖို့ပံ့ပိုးပေးနေတယ်ဆိုတာစုံစမ်းတွေ့ရှိခဲ့ရတယ်လို့ Mr. Mazuki Drusman ကအခုလိုပြောပါတယ
် But with what we have been able to establish is that the involvement of the Tatmadaw in business correlates directly with their capacity to commit atrocities.
စီဘွေးမှာဓမ္မတော်ပါဝင်ပတ်သက်မှုဟာရက်ဆက်တန်းကျုံမှုတွေကိုကျူးလွန်စေတဲ့လူရက်တွေကိုပံ့ပိုးပေးနိုင်ဖို့တိုက်ရိုက်ပတ်သက်နေတာကိုကျွန်တော်တို့အထောက်အထားတွေနဲ့တွေ့ရှိခဲ့တာဖြစ်ပါတယ်။နိုင်ငံတော်ဘတ်ဂျက်ကိုဓမ္မတော်ကအကန့်အသတ်မရှိသုံးပြီးဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တယ်လို့ပြည်ထောင်ကနေကင်လွခွင့်ရောက်ဖို့နဲ့လုံးဝလွတ်မြောက်ဖို့အတွက်လည်းဘဏ္ဍာငွေတွေကိုသုံးစွဲခဲ့တာပါ။ဒီနေရာမှာမြန်မာနိုင်ငံကစီဘွေးလုပ်ငန်းတွေကနေပါအကျိုးမြန်ရဖို့ဓမ္မတော်ကလွှမ်းမိုးချုပ်ကန်ခဲ့တယ်ဆိုတဲ့အချက်ဟာဆက်ဆက်နေပါတယ်
။အထူးသဖြင့်ရခိုင်ပြည်နယ်အပါအဝင်ကချင်ရှမ်းနယ်အခြားတိုင်းဒေသတွေမှာကြီးမားပြင်းထန်လာတဲ့ပြစ်မှုတွေကိုတပ်မတော်ကကျူးလွန်ရမှာသူတို့တပ်အင်အားအတွက်သုံးစွဲဖို့ဝင်ငွေတွေကိုစီးပွားရေးလုပ်ငန်းတွေကနေတိုက်ရိုက်ရနေတဲ့အတွက်တပ်မတော်နဲ့ဆက်ဆက်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်တောက်ပိတ်ဆို့အရေးယူဖို့မာဇူကီဒရူးစမန်ကအခုလိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ
်။ We are certainly encouraged that the message that we should terminate economic business and relations with the Tatmadaw.
ရုပ်ပြင်းနဲ့ message ကတော့တမ်ဘရော်နဲ့ဆက်ဆက်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းမှန်မြောက်ကိုအဆုံးသတ်ပြီးတမ်ဘရော်နဲ့မပတ်သက်တဲ့အဖွဲ့အစည်းလုပ်ငန်းတွေနဲ့ပဲပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။နှစ်ပေါင်း30ကြာမြင့်ပြီးနောက်မှာတော့မြန်မာနိုင်ငံမှာဆက်ပြီးဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတားဆီးဖို့အပြေဘလို့ရှာမလဲဆိုတဲ့စိတ်ဓာတ်နဲ့အစီအစဉ်ရေးဆွဲဖို့ကျွန်တော်တို့အကြံပြုချင်ပါတယ်။ဒါကြောင့်ဒီနေရာမှာကျွန်တော်အချက်တစ်ခုတည်းကိုမြင့်တယ်ရခိုင်ညင်တာကတော့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ရောင်းအဖွဲ့ကိုနောက်တစ်ဆင့်အနေနဲ့အပြည့်အဝထောက်ခံပံ့ပိုးကြဖို့ပဲဖြစ်ပါတယ်။အခုဆိုရင်ဒီဖွဲ့ကြီးဟာနိုင်ငံတကာတိုင်ဝမ်ရဲ့အမျိုးအမြင်ရှိရှိပူးပေါင်းဆောင်ရွက်မှုနဲ့လုပ်ငန်းလည်ပတ်နေပါပြီ။ဒီဖွဲ့ရဲ့ပြင်ဆင်မှုတွေကနေနောက်ဆုံးမှာတရားစီရင်ရေးနဲ့တာဝန်ခံမှုရှိရေးအတွက်လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ကုလသမဂ္ဂအထွေထွေညီလာခံကသူတို့ကိုလုတ်ပိုင်ခွင့်ပေးခဲ့တဲ့အချက်တွေနဲ့အခုနောက်ဆုံးစီရင်ခံစာတင်သွင်းဖို့ပါဝင်ခဲ့ပြီး FFM အနေနဲ့သူတို့တွေ့ရှိခဲ့တဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်ကျူးလွန်မှုဆိုတဲ့ဆွဆဲချက်တွေအတွက်အထောက်အထားအချက်လက်တွေကိုနိုင်ငံတကာတရားရုံးတွေကကင်တွယ်စီရင်နိုင်ဖို့အမှုတည်ဆောက်မဲ့ WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးရန်တရားအဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ကြောင်းမစ်ရှင်ဥက္ကဋ္ဌ Mr. Drusman ကပြောပါရယ်ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကတော့အခုလို FFM ရဲ့အစီရင်ခံစာကိုအတိအမှန်မပြုတယ်လို့ FFM ကနေဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့ WIWM အဖွဲ့လုပ်ငန်းရန်တရားကိုလည်းအတိအမှန်မပြုကြောင်းနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းတတိယကော်မတီစည်းဝေးမှာတုံ့ပြန်ပြောဆိုသွားပါရယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိအမှန်ပြုခြင်းမရှိပါဘူးအောက်တိုဘာလ23ရက်ဗုဒ္ဓဖူးနေ့မှာတော့ရန်ဟီလီနဲ့မာဇူကီဒရူးစမန်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ဖို့ရှိတယ်လို့ကုလသမဂ္ဂတွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှယ်ရနာဘူဂနာကလည်းသူ့ရဲ့အစီရင်ခံစာကိုကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးမှာတင်ပြဖို့ရှိပါတယ်ရှင်
။မတ်အင်ချင်နိုင်ပါရှင်မြမအရေးသတင်းတပုတ်ကိုဆက်ချင်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေအရေးကိုတောင်အာရှဒေသပေါ်တက်ရောက်နေတဲ့ကိစ္စရပ်တွေထဲကတစ်ခုအဖြစ်အမေရိကန်ထိပ်တန်းလွှတ်တော်အမတ်တဦးကသတ်မှတ်ပြောဆိုပါတယ်တောင်အာရှဒေသရင်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အင်ကာနီကအမေရိကန်အောက်လွှတ်တော်ဆက်ကော်မတီခွဲတစ်ခုမှလုပ်တဲ့ကြားနာပွဲအတွင်းအဲ့ဒီလိုပြောတာပါဒီပြောဆိုချက်တွေကိုကောက်နှုတ်ဆူဆီးပြီးကိုကျွကျော်သိန်းကပြောပြပေးမှာပါ
တောင်အာရှဒေသလူအခွင့်အရေးနိုင်ငံခြားရေးဌာနနဲ့ဒေသတွင်းကအမြင့်များဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုကို အမေရိကန်အောက်လူတော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှပစိဖိတ်နဲ့လက်နက်မပြန့်ပွားရေးဆိုင်ရာဆက်ကော်မတီကအင်္ဂါနေ့မှာကြီးမှုကျင်းပတာပါဒီကြားနာပွဲမှာအိန္ဒိယပါကစ္စတန်သီရိလင်္ကာဘင်္ဂလားဒေ့ရှ်စားတဲ့တောင်အာရှဒေသတွင်းနိုင်ငံတွေကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌနဲ့ကော်မတီဝင်လွှတ်တော်အမတ်တွေကြားနာပွဲမှာလာရောက်တင်ပြကြသူတွေပြောတဲ့အထဲမြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့လည်းထည့်သွင်းပြောဆိုသွားကြတာဖြစ်ပါတယ်ဆက်ကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဘရယ်လီရှောမန်ကကြားနာပွဲအဖွင့်စကားပြောတာမှာအခုလိုထည့်သွင်းပြောဆိုသွားပါတယ
် Another issue that affects South Asia is the plight of the Rohingya.We covered this chiefly in our hearing on Southeast Asia.
တောင်ရှားဒေသပေါ်တက်ရောက်နေတဲ့နောက်ကိစ္စတစ်ခုကတော့ရိုဟင်ဂျာတွေရဲ့ဘေးဒုက္ခပါ။မြန်မာနိုင်ငံမှာအစိုးရကစိုးရွားစွာလှုပ်ဆောင်ခဲ့ခြင်းကတည်းကအရှေ့တောင်အာရှဒေသဆိုင်ရာကြားနာပွဲတွေမှာဒီကိစ္စကိုအဓိကထားပြီးကျွန်တော်တို့ပြောဆိုခဲ့ကြပါတယ်။ American ပြည်ထောင်စုဟာရိုဟင်ဂျာလူထုအတွက်ရမွန်ငွေဒေါ်လာတန်ပေါင်း660အကူအညီပေးထားတဲ့ကမ္ဘာပေါ်မှာအများဆုံးကူညီထားတဲ့နိုင်ငံဆိုတာကျွန်တော်ထောက်ပြချင်ပါတယ်။ဒီရမွန်ငွေရဖို့ကျွန်တော်တို့အပြည့်အထန်လှုပ်ဆောင်ခဲ့ပါတယ်။ဒီဒုက္ခသည်တွေသူတို့နေအိမ်ကိုဘေးရန်ကင်းစွာပြန်သွားနိုင်ခြင်းအထိကျွန်တော်တို့ဆက်ပြီးလှုပ်ဆောင်သွားရမှာပ
ါဆက်ကော်မတီဝင်တူဖြစ်တဲ့ဒီမိုကရက်အောက်လွှတ်တော်မှအီလန်အိုမာကလည်းမွတ်စလင်လူများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်အိန္ဒိယနိုင်ငံမြောက်ပိုင်းအာသန်ပြည်နယ်မှာအိန္ဒိယဆိုရကထိန်းသိမ်းစခန်းတွေတည်ဆောက်နေတယ်ဆိုတဲ့သတင်းတွေကိုထောက်ပြပြီးတရားမဝင်ရွှေ့ပြောင်းဝင်သူတွေအိန္ဒိယနိုင်ငံထဲမှာနေလို့မရအောင်ဝန်ကြီးချုပ်နေရင်ဒရမိုဒီအစိုးရကလုံနေတယ်လို့ဆိုတာကိုပြောရင်းနဲ့
This is how the Rohingya genocide started. At one point, do we no longer share values with India?
ဒါ Rohingya တွေကိုလူမျိုးတုံးတပ်ဖြတ်မှုဘလို့စခဲ့တယ်ဆိုတာပါပဲ။ဘယ်အခြေအနေမှာအိန္ဒိယနဲ့ကျမတို့ကြားစံတန်ဘိုးတွေတူညီမှုမရှိတော့တဲ့အခြေအနေရောက်လာမှာပါလဲ။အာတန်ကမွတ်စလင်တွေအဲ့ဒီစခန်းတွေထဲမှာထည့်ထားခံရမယ့်အချိန်တိကျမတို့စောင့်နေတာပါလား။
တို့တော်မှာမစ်အိုမာထည့်သွင်းသွားတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်တွေကိုမြန်မာဆွေရကအပြင်းထန်ညှဉ်းဆန်ထားတယ်လို့အမေရိကန်ဆွေရကလည်းတရားဝင်သတ်မှတ်ပြောဆိုတာမရှိသေးပါဘူး။ဒီကြားနာပွဲမှာအမေရိကန်နိုင်ငံရဲ့ဌာနဘက်ကအမြင်တွေကိုလာပြီးတင်ပြသူကတော့တောင်နဲ့ဗဟိုအာရှရေးရာယာယီတထောက်နိုင်ငံရဲ့ဝန်ကြီးအဲလစ်ဝဲလ်စ်ပါ။သူကဒုက္ခသည်တွေနေရရင်ပြောင်းရင်ကိစ္စပြောဆိုတယ်လို့အကူအညီပေးနေတာကိုလည်းထည့်ပြောသွားပါတယ်။
Prime Minister Sheikh Hasina's laudable decision in 2017 to open the country's borders to over 700,000 Rohingya refugees has come with genuine consequences for Bangladesh.
Rohingya ဒုက္ခသည်9သိန်းအတွက်နိုင်ငံနယ်စပ်တွေကိုဖွင့်ပေးဖို့ဝန်ကြီးချုပ် Sheikh Hasina ကချီးကျူးဝယ်ဆုံးဖြတ်ခဲ့တာဟာ Bangladesh အတွက်စစ်မှန်တဲ့အကျိုးဆက်တွေကိုဖြစ်လာစေပါတယ်။ Rohingya တွေဘေးကင်းပြီးသိခါရှိစွာကိုယ်တဘောနဲ့ကိုမြန်မာနိုင်ငံကိုပြန်ပြီးသွားနိုင်ရင်စစ်ဆန့်ညှိနှိုင်းရမှာဖြစ်တယ်နဲ့အမျှဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားရတဲ့လူမှုအတိုင်းဝိုင်းတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်ကုလသမဂ္ဂနိုင်ငံတကာနဲ့တခြားမိတ်ဖက်တွေနဲ့အတူကျမတို့ဆက်ပြီးကူညီထောက်ပံ့ပေးနေပါတယ
်။လောရဝန်ကြီးအဲလစ်ဆိုရဲစာ2018ခုနှစ်အောက်တိုဘာလမှာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေစီတွားရောက်ခဲ့ဘူးသူပါ။ဌာနဘွဲမှာတက်တည်အနေနဲ့တင်ပြပြောဆိုသူတွေတူကတော့အပြည်ဆိုင်ရာလူငယ်ဆန္ဒကွင်းအဖွဲ့ AI ရဲ့အာရှဒေသဆိုင်ရာလှုပ်ဆော်စည်းရုံးရေးမန်နေဂျာဖရန်စစ္စကိုဘန်ကော့စ်မီပါ။တောင်အာရှဒေသတွေမှာမွတ်စလင်ဆန့်ကျင်ရေးနိုင်ငံသားဆန့်ကျင်ရေးအားကောင်းလာနေတာရဲ့ရိုက်ခတ်မှုအကြောင်းပြောရင်ဒုက္ခသည်တွေပေါ်တည်ရောက်မှုကိုပါသူကထည့်ပြောသွားပါတယ်
။ In Bangladesh, the fallout of a Rohingya repatriation deal in August created a flurry of xenophobic and hate messages.
ဒီမှာအခုလာကရိုဟင်ဂျာတွေကိုပြန်ပို့ရေးသဘောတူညီချက်ကိုကောင်တယ်ဖော်ရာမောင်းမမြဖြစ်ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်တွေကိုထုံးနဲ့တိုက်ခိုက်တဲ့နိုင်ငံသားမုံတီးရဲနဲ့အမုန်းစကားတွေဆိုရှယ်မီဒီယာတွေပေါ်မှာပြန့်နှံ့လာပါတယ်။ဒီတံပြန်တက်ရောက်မှုကဒုက္ခသည်တွေကိုလက်ခံထားရတဲ့လူမှုအသိုက်အဝိုင်းတွေကဒုက္ခသည်တွေပေါ်ပြင်းထန်ထားလာနိုင်ခြေရှိနေပါတယ်။ဒါဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာတွေရဲ့အနာဂတ်နဲ့မြန်မာနိုင်ငံကိုပြန်ရေးပေါ်ထိခိုက်လာနိုင်ပါတယ်
။ရိုဟင်ဂျာဆိုတဲ့အုံလုံးဟာလူမျိုးတစ်မျိုးရဲ့အုံလုံးတစ်ခုအဖြစ်တက်တက်မဟုတ်ပဲမြန်မာနိုင်ငံရဲ့တိုင်းရင်းသားလူမျိုးစုတစုအဖြစ်သတ်မှတ်ခံရဖို့အဲဒီကနေတဆင့်နေမြေရရှိဖို့အထိနောက်ွယ်ရွယ်ချက်တွေရှိတယ်ဆိုပြီးမြန်မာအစိုးရကဒါကိုလက်မခံတယ်လို့မြန်မာနိုင်ငံလူထုအများစုကလည်းစန့်ကျင်ကြပါတယ်။ဒါပေမဲ့လေဘင်္ဂလားဒေ့ရှ်မှာရောက်နေသူတွေကိုစစ်စစ်ပြီးမြန်မာနိုင်ငံတွင်းကထွက်ပြေးသွားတာမှန်ရင်လက်ခံမယ်လို့မြန်မာဆွေရတာဝန်ရှိသူတွေကအစဉ်တစိုက်ပြောဆိုထားတယ်လို့အခုဆိုရင်နိုင်ငံသားအဖြစ်အသိမှတ်ပြုရေးလုပ်ငန်းစဉ်ကိုပါပိုးပြီးမြန်အောင်လုပ်မယ်လို့ပြောထားပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်အောက်တိုဘာလ23ရက်ဗုဒ္ဓဟူးနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24/50/51တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆိုင်ရာကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်နဲ့အတူ
နိုင်ငံကအဖွဲ့အစည်းတွေကဒီလူ့ခွင့်ကျိုးမှုနဲ့ပတ်သက်လို့ပြောလို့ရှိရင်ပထမဆုံးကစုံစမ်းစစ်ဆေးပေါ့ဆိုတော့အပြင်ပြောနေရတယ်ဆိုလို့ရှိရင်အထက်တည်းကနေအစိုးရကနေလည်းဒါကို
အင်္ဂါနေ့ညချမ်းတရိုက်လေးလိုက်အစီအစဉ်ထုတ်လွှင့်ချက်မှာကြားချရပါမယ်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာအကြောင်းတွေကိုကောက်နှုတ်တင်ပြပေးမှာပါမအီတန်စင်နဲ့ကိုရဲမင်းထွန်းတို့စူးစီးတင်ပြထားပါတယ်ရှင်
အော်တိုဘာလ22ရက်နေ့ရက်စွဲနဲ့ The Diplomat စာဆောင်မှာနှင်းဝင်းညွန့်မှရေးသားထားတဲ့မြန်မာဒီမိုကရေစီအပြောင်းအလဲမှာနိုင်ငံခြားရေးမူဝါဒဘာကြောင့်အရေးပါနေရသလဲဆိုတဲ့သတင်းဆောင်မကနေကောက်နှုတ်တင်ပြလိုပါရယ်။ကမ္ဘာမီဒီယာတွေရဲ့တင်ပြချက်တွေဟာမြန်မာနိုင်ငံပေါ်လှိုင်လဲပြူငါမှုမရှိလာကြောင်းရခိုင်နှောင်းမြောက်ပိုင်းပြည်ထနာဟာနိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေဖြစ်ပေါ်စေတဲ့နည်းတူလူမျိုးတန့်စင်မှုဆိုတဲ့ဆက်ဆွဲချက်တွေကြောင့်လဲဝေဖန်မှုတွေပိုများလာခဲ့တဲ့ဆိုပြီးအစားချေရေးသားထားပါရယ်။နောက်ဆက်တွဲအနေနဲ့မြန်မာစစ်တပ်ကိုအဓိကထားအပြစ်ပေးရေးယူမှုတွေရှိလာခဲ့ပေမဲ့မြန်မာပြည်သူအများစုပေါ်မှာတော့တိုက်ရိုက်ထိခိုက်မှုမရှိကြောင်းလည်းဆိုပါရယ်မြန်မာနိုင်ငံရဲ့ပုံရိပ်ထိခိုက်နေမှုဟာအနောက်တိုင်းကခီးသွွားတွေလာရောလဲပတ်မှုကိုရော့ကျစေခဲ့တယ်လို့နိုင်ငံရဲ့ခြားရင်းနှီးမြှုပ်နှံမှုတွေကလည်းတုံ့ဆိုင်စေခဲ့ပါတယ်စီးပွားရေးပြည်ပြောင်းလဲမှုနှိပ်ကွေတာကြောင့် 2018-19 စီးပွားရေးတိုက်တက်မှုနှုန်းဟာ 6.8 ရာခိုင်နှုန်းခန့်မှန်းထားရကနေ 6.2 ရာခိုင်နှုန်းထိကျဆင်းခဲ့ပေမဲ့စီးပွားရေးပြည်ပြောင်းလဲမှုဈေးကွက်ဖွင့်လှစ်ပေးမှုတို့ကြောင့် 2019-20 ခုနှစ်မှာ 6.6 ရာခိုင်နှုန်း 2021-22 ကာလမှာ 6.8 ရာခိုင်နှုန်းတိုးတက်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတယ်လို့ဆိုပါတယ်ဘလို့ပဲဖြစ်ဖြစ်လူမျိုးသက်စီရေးဆွဆွဲချက်ကတော့ရှိနေတော့ဖြစ်တယ်လို့ဒုက္ခသည်အကြက်တဲကိုလည်းအပြေဝါမဖြေရှင်းသေးနိုင်ပါဘူးတဲ့2019ခုနှစ်ဩဂုတ်လအဖြစ်ပြက်ကနေတင်ကန်းစာယူနိုင်တာကတော့မဟာဗျူဟာနဲ့အလုံးစုံအချက်လက်တွေကိုထက်သွင်းစဉ်းစားရမယ်။နိုင်ငံခြားရေးဘဝတရက်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်ထွန်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်မဖြစ်မနေလိုအပ်နေတဲ့ဆိုတဲ့အချက်ပါပဲတဲ့။နှစ်ပေါင်းများစွာအထူးကြံနေခဲ့တဲ့အခြေအနေကိုထက်သွင်းစဉ်းစားမယ်ဆိုရင်နိုင်ငံကဆက်ဆံရေးမှာခြေလှမ်းတလမ်းမှားယွင်းလျှောက်လှမ်းမှုဟာလက်ရှိဒီမိုကရေစီဖြစ်ထွန်းရေးဖြစ်စဉ်အပေါ်ကြီးကြီးမားမားထိခိုက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာရဲ့စောင့်ကြည့်စစ်ဆေးမှုကနေမလွတ်မြောက်နိုင်ကြောင်းလည်းစာရေးသူကဆိုပါတယ်။ပြည်တွင်းပဋိပက္ခတစ်ခုကိုနိုင်ငံတကာကစိုးရိမ်ပူပန်လာပြီဆိုရင်တန်ရေးတမန်ရေးကရှေ့တန်းကနေမဖြစ်မနေကာကွယ်ဖို့လိုအပ်မယ်လို့ဆိုပါတယ်။ဒါပေမဲ့ကွာကွယ်ယုံတက်တက်နဲ့ကောလုံလောက်ပါသလားလို့လည်းစာရေးသူကမေးခွန်းထုတ်ထားပါတယ်။အာရှကကြီးထွားလာတဲ့အင်အားကြီးနိုင်ငံအကြားမြန်မာနိုင်ငံတည်ရှိနေတာကြောင့်လည်းကမ္ဘာကအာရုံစိုက်မှုတွေခံနေရမှာဖြစ်တယ်လို့ပြစ်တင်ဝေဖန်မှုတွေနဲ့လည်းလွတ်ကဲမှာမဟုတ်ကြောင်းဒီလိုမဟာဗျူဟာရဲ့အရှိနဲ့အနောက်ကြားတည်ရှိနေတာကြောင့်နိုင်ငံတကာရဲ့ပါဝင်ပတ်သက်မှုနဲ့စိုးရိမ်ပူပန်မှုတွေကိုလည်းမရှောင်လွှဲနိုင်ကြောင်းမြန်မာအင်ဒီဂျင်တရုတ်နဲ့အိန္ဒိယကြားကပြိုင်ဆိုင်မှုတွေအပြင်တရုတ်နဲ့အမေရိကန်တို့ရဲ့မဟာဗျူဟာရပြိုင်ဆိုင်မှုတွေအကြားလည်းမြန်မာနိုင်ငံရောက်ရှိနေကြောင်းရေးသားထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့အဲ့ဒီအင်အားကြီးဘယ်နိုင်ငံတွေမှဆက်ဆံရေးဆိုးရွားတဲ့အခြေအနေအဖြစ်ရောက်မခံနိုင်သလိုဘက်လိုက်လို့လည်းမရကြောင်းပထဝီနိုင်ငံရဲ့နိုင်ငံမှုတွေကြောင့်ယင်းပြုံနယ်မှုဆိုင်ရာငွေကြေးတွေကအရှိဘက်ကတရုတ်နိုင်ငံကလာမှာဖြစ်တယ်လို့ဒီမိုကရေစီတိဆောက်ရေးဆိုင်ရာအကူအညီတွေကလည်းအမေရိကန်နဲ့ဥရောပသမဂ္ဂတို့လိုအနောက်နိုင်ငံတွေကလာမှာဖြစ်ကြောင်းရေးသားထားပါတယ်။ဒါပေမဲ့နိုင်ငံသားရေးဘဝဒါမအောင်မမြင်ဖြစ်ရင်တော့ဒီမိုကရေစီဖြစ်ထွေးဆိုင်ရာတိုးတက်မှုတောက်တိုင်တွေကိုပြိုလဲစေနိုင်ကြောင်းနိုင်ငံသားရေးရာအောင်မြင်မှုကသာနိုင်ငံရဲ့အားပေးထောက်ကမ်းမှုနဲ့အာဏာရလာတဲ့အစိုးရရဲ့အကောင့်ထက်ဖော်မှုတွေနဲ့တိုင်းပြည်အတွက်အကျိုးကျေးဇူးတွေဖြစ်ထွန်းစေမှာဖြစ်ကြောင်းရေးသားထားကြောင်းပါခင်ဗ
ျမြန်မာနိုင်ငံကကပတ်လန်စီမံကိန်းပြည်ထနာဆိုတဲ့ခေါင်းစဉ်နဲ့နီကိုလက်စ်လိုကအောက်တိုဘာလ21ရက်နေ့မှာရေးထားတာကို China Dialogue.net မှာဖတ်ရပါတယ် မြန်မာနိုင်ငံတွင်စစ်ဖြစ်နေတဲ့ဒေသတွေကိုဖျက်ကျော်ပြီးတော့ဖောက်လုပ်မယ်။တရုတ်ရဲ့စီးပွားရေးစင်ကြံလန် CMEC ကြောင့်ပဋိပက္ခတွေပိုတိုးပြီးတော့ဖြစ်ပေါ်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ကလည်းထိခိုက်နိုင်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်နေတဲ့ပဋိပက္ခတွေဟာတရုတ်ရဲ့စင်ကြံလန်ကြောင့်ပူပြီးတော့ဆိုးသွားလာမယ်ဆိုပြီးတော့လည်းဆိုပါတယ်။တရုတ်ဆိုရကအစိုးရပြုထားတဲ့စီမံကိန်း38ခုထဲက9ခုကိုပဲမြန်မာဆိုရကတည်ပြုထားတာလို့យေသားထားပါတယ်။CMEC စင်ကြံလန်စီမံကိန်းအောင်မြင်စေချင်တဲ့ဆိုရင်တရုတ်အနေနဲ့မြန်မာဘက်ကအကျိုးရှိမယ်ဆိုတဲ့အကြောင်းမြန်မာပြည်သူကိုနားချဖို့လိုတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွက်အကျိုးရှိစေမယ့်အဓိကစီမံကိန်းတွေအတွက်ဒေါ်လာ144သန်းတရုတ်ကနေထောက်ပံ့သွားမယ့်အကြောင်းဘေကျင်းမြို့မှာကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ကမ္ဘာလန်စီမံကိန်းဖိုရမ်အတွင်းမှာမြန်မာအစိုးရကိုကတိပေးခဲ့တယ်လို့လည်းយေသားထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကပြည်တွင်းစစ်တွေကြောင့်အိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးရသူထောင်နဲ့တောင်းနဲ့ခြေတို့အတွက်လူသားချင်းစာနာမှုကူညီပေးသွားမယ်လို့လည်းကတိပေးထားတယ်လို့ဆိုပါတယ်။ဒါမဲ့ဒီလိုကူညီတွေနဲ့ငွေတွေကပြည်ပခါရဲ့အရင်းမြစ်ဖြစ်တဲ့မြန်မာစစ်တပ်နဲ့နှစ်နဲ့ချီပြီးဖြစ်ပွားနေတဲ့စစ်ပွဲတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ထောက်ပြထားပါတယ်။ပြည်တွင်းစစ်ဖြစ်ပွားရာတိုင်းရင်းပြည်နယ်တွေကိုဖျက်ပြီးတော့လုံဆောင်မဲ့စီမံကိန်းတွေကြောင့်မြန်မာစစ်တပ်နဲ့သာမကလက်နက်ကင်အဖွဲ့အချင်းချင်းနဲ့နေမြေလူရင်နဲ့တိုက်ပွဲတွေဖြစ်ပွားစေတယ်လို့យေသားထားပါတယ်။မြန်မာစစ်ရဲအလုံးလောက်ကိုင်းတဲ့တရုတ်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စစ်ဖြစ်နေတဲ့နယ်စပ်ဒေသတွေကပြဿနာတွေနဲ့မြေသိမ်းတဲ့ကိစ္စတွေရောထွေးနေတယ်လို့လည်းဆိုပါတယ်။တင်းကျပ်တဲ့စီမံစည်းကမ်းတွေမရှိဘဲနဲ့မော်တော်ယာဉ်လမ်း၊မြေထားလမ်းအစ်စ်မြင့်နဲ့စီမံကိန်းတွေလှုပ်ဆောင်မှုတွေကြောင့်ကြီးလက်နေထိုင်မှုကိုထိခိုက်စေတယ်လို့တောပြုံးမှုလိုသဘာဝကိရိယာစနစ်ကိုလည်းထိခိုက်စေတယ်လို့យေသားထားတာကိုဖတ်ရပါတယ်ရှင်။
မအီတန်စင်နဲ့ကိုရမင်းထွန်းတို့စူးစီးတင်ပြပေးခဲ့တာပါရှင်။ VOA American အသံရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုတဲ့ဒါမှမဟုတ်လေတေးသချင်းတောင်းကျင်နေဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။အခုကတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လာလတန်းရဲ့အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့တည်းတင်ပြပေးမယ့် idiom အသုံးကတော့
hang around
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက h a n g hang ချိတ်ထားတာAROUND around ပဝင်းချင်းအနီးတဝိုက်လို့ရည်ညွှန်းပါတယ် idiom အဓိပ္ပာယ်ကတော့တုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်ခုပေးမယ့်ဥပမာမှာတော့ hang around အဓိပ္ပာယ်ကတနေရရာမှာနေတာကိုဆိုလိုပါတယ် George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't like to hang around here after dark My friend hung around just to seeWhat the police were doing and ended up being arrested.
ကျွန်တော်တို့မွချုပ်ရင်ဒီနေရာမှာမနေရဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာတွေများလုပ်မလဲဆိုတာသိချင်လို့စောင့်ကြည့်နေတယ်လေ။သူကရဲကအဆုံးမတော့ဖမ်းသွားတာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I don't like to hang around here after dark. My friend hung around just to see what the police were doing.And ended up being arrested.
Hang around ye now David ကတော့လူတူအုပ်စုတစုနဲ့အတူတွဲတာသွာလာတာကိုဆိုလိုပါတယ်။ George Group ပြတဲ့ဥမာကိုပိုရှင်းသွားအောင်နားဆင်ကြကြရအောင
်。I hate hanging around with her in the shopping center. It's so boring.
ကျွန်တော်တို့လေသူနဲ့ shopping center ကုန်တိုက်ကြီးမှာအချိန်ဖြုန်းရတာကြိုက်ကိုမကြိုက်ဘူးဗျာ။တိတ်ကိုပြင်းစရာကောင်းတာပဲဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
် I hate hanging around with her in the shopping center it's so boring
hang around ရဲ့နောက်ဒီပေးကတော့တော်ယုံနဲ့မပြောက်နိုင်တာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်မပြောက်ဘူးဆိုတော့ဖျားနိုင်ရင်ယောဂဖြစ်ရင်ပေါ့ရှင် George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် this rainy seasonDengue fever hung around for a couple months. People, especially children, were very sick.
ဒီနေ့မိုးရာသီတုန်းကသွေးလွန်တုတ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်။တော်ယုံနဲ့မပြောက်နိုင်ဘူး။လူတွေအထူးသဖြင့်ခလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
်. This rainy season, dengue fever hung around for a couple months. people, especially children, were very sick.
တနေရရမှာနေတယ်လူတူဦးအုပ်စုတစုစုနဲ့ပေါင်းနေတွေ့တယ်သွားတယ်လာတယ်ယောဂါကတော်ရုံနဲ့မပြောင်းနိုင်ဘူးကြားနေတယ်ဆိုရင်ဘယ်လိုပြောမလဲ
Hang around
ကိုရည်ညွှန်းအသုံးပြုလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Idiom သုံးအင်္ဂလိပ်သင်ခန်းစာကိုပြန်ပြီးတင်ဆက်ပေးခဲ့တာပါရှင်အင်္ဂလိပ်သင်ခန်းစာအသေးစိတ်ပို့ချချက်တွေကိုစိတ်တိုင်းကြပြန်ပြီးတော့နားဆင်ဖတ်ရှုလို့ရင်တော့ကျမတို့ရဲ့ VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ် TV အစီအစဉ်မှာလည်းထုတ်လွှင့်ပေးနေပါတယ် VOA ရဲ့ရုပ်သံသတင်းတွေစောင့်ပါတွေနဲ့အပတ်စဉ်အစီအစဉ်တွေအလုံးကိုလည်းကျမတို့ရဲ့ website လိပ်စာ burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်အခုကတော့အင်္ဂါနေ့ညချမ်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးမှာပါကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူကတော့မက်ခင်ဖြူထွေးဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကိုကြိုဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ energy အစိုးရလက်ထက်မြန်မာနဲ့ကုလသမဂ္ဂဆက်ဆံရေးကိစ္စပါနယူးယောက်မြို့ကုလသမဂ္ဂထူထောင်ညီလာခံမှာဒီသတင်းပတ်ထဲမှာပဲဒီကနေ့မှာပဲစပြီးတော့ဗမာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားချက်ကတော့တချိန်လုံးကဒီမိုကရေစီရဲ့လူခွင့်ရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်တဲ့ချိန်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးခြေလှမ်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမျက်နှာစာမှာတော်လေးဝေဖန်ခံနေရတာပါ။ဒါကြောင့်မလို့ဒီအကြောင်းကိုကျွန်တော်တို့ဒါရိုက်လိုက်စီစဉ်မှာဆွေးနွေးသွားမှာပါ။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့မြန်မာရေးလေးလာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်။ဒေါက်တာနိုင်အောင်ကအရင်ကဒီ EBSDF ကျောင်းသားတက်ရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။နောက်တူကတော့ကုသိယသွေးပါ။ကုသိယသွေးကတော့မြန်မာနိုင်ငံကြီးနဲ့ပတ်သက်ပြီးတော့သုံးသက်လေးလာသူတူလည်းဖြစ်ပါတယ်။စာရေးလည်းရေးပါတယ်။သတင်းမီဒီယာသမားတူလည်းဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီ။ကျွန်တော်ရေးဆုံးဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပါဒီတစ်ချိန်လုံးကဒီမှုစီးရေးလူခွင့်ရေးပြောနေတဲ့ NLD အစိုးရလက်ထက်မှာပေါ့နော်။အခုကုလသမဂ္ဂနဲ့ဆက်ဆံရေးအထူးဖြစ်လူခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ချက်တွေပေါ်မှာပေါ့နော်။ဆက်ဆံရေးနဲ့ပတ်သက်လို့အရင်ဆုံးကိုနိုင်အောင်ရဲ့သုံးသက်ချက်အမြင်လေးအကြံပေးသိချင်ပါတယ်။
မတသာပြောရင်တော့ဒီဒီမိုကရေစီဆိုတာပေါ်ထွက်လာတဲ့အချိန်မှာနိုင်ငံတကာကပြည်တွင်းကကောအကုန်လုံးကတက်ကြွကြတယ်ပေါ့နော်ဒါကောင်းသောအလားအလာအတူကူပြောင်းရေးတက်ကိုဒါပေါက်ကူးပေးမဲ့တစ္ဆာလို့မြင်ကြတာရှိရဲ့ဒါပေမဲ့ဒီဒီအထူးသဖြင့်တော့ဒီရခိုင်ဒီရိုဟင်ဂျာကိစ္စတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီဗမာပြည်ပေါ့အထူးသဖြင့်ဒေါ်ဆန်းစီဆိုတဲ့လက်ထက်မှာဒီကုလသမဂ္ဂနဲ့ဆက်ဆံရေးကတော်တော်ကိုဆိုဆိုဝါဖြစ်လာတာရှိရဲ့အလားတူပဲဒီဒီကချင်ရှမ်းမြောက်ပိုင်းအစရှိသဖြင့်ပေါ့နော်ဒီလူခွင့်ရေးချုပ်ပေါ်မှုတွေစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချုပ်ပေါ်မှုတွေပေါ်မှာလည်းဒီဗမာဆိုရကဗမာမပြောဘူးဆိုတဲ့ပုံမှာဝေဖန်မှုတွေများလာတယ်ဆိုတော့ဆိုလာလာကဘာနောက်ပိုင်းမှာဖြစ်လာလဲဆိုတော့ဒီဗမာဒေါ်ဆန်းစီဦးဆောင်တဲ့ဆိုရကနေပြီးတော့မှဒီကုလသမဂ္ဂမှာပုံမှန်လုပ်နေရဖြစ်တဲ့ဒီလူခွင့်ရေးချိန်နဲ့ပတ်သက်လို့လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေလကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်တွေကိုအခုပေါ်မဆောင်ရဘူးဆိုပြီးတော့ဒါတွေကိုပြောတာရှိရပြန်ဒီကိစ္စတွေကိုအေးအေးဆောင်ရနေတဲ့ဒီကုလသမဂ္ဂလူခွင့်ရေးအထူးအရာရှိကိုလည်းဗမာပြည်ဝင်ကိုဝင်ဖို့ကြိုးညှင်းဆန္ဒတွေနောက်ပြီးတော့မှဒီလွတ်လပ်ပြီးတော့မှတရားမျှတတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုလည်းပူးပေါင်းဆောင်ရွက်ဖို့ဗမာပြည်လက်ခံဖို့အင်းညစံတယ်တောက်လျှောက်ဖြစ်လာတာရှိတယ်။အဲဒါအပြင်ကိုပဲဒီဟိုတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလူသားချင်းစံတာတဲ့အကူအညီတွေပေးတာပေါ့နော်။နောက်ပြီးဟိုဒီဝင်ကြတယ်မောင်းထုတ်ခဲ့တဲ့အချိန်မှာကြံနေတဲ့ရခိုင်မရှိတော့ကတဲ့စကန်နေကိုလူသားချင်းစံတာတဲ့အကူအညီပေးတာတွေကိုလည်းရက်တက်လာတယ်နော်။ရုံးနေပေးရတာတွေဆိုတော့ကျောင်းမဲ့ဆိုလို့ရှိရင်တော့ဒီပြန်ပြီးတော့ကောင်းလာတဲ့နိုင်ငံတကာနဲ့ဆက်ဆံရေးထဲမှာကုလသမဂ္ဂအပါအဝင်ပိုပြီးတိုးတက်လာမယ့်အနေအထားမှာအဲ့ဒီလူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့ပြောလာတဲ့ကိစ္စပြောရပါမှာဒီနိုင်ငံတကာအဆင့်မှာကောဒီမြေပြင်အဆင့်မှာကောကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုကတော့အနေဆုံးအဆင့်ပေါ့နော်ဒါဘယ်လောက်ထိစိုးစိုးပွားအဆင့်ဖြစ်သွားဖို့လဲတော့မသိဘူးအနေဆုံးအဆင့်အထိတော့ရောက်သွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနေရာမှာတစ်ချက်မိချင်တာကဒေါ်ဆန်းစုကြည်တလောကနေပြီးတော့စီဝေးမှာလည်းပြောပါတယ်အထူးဖြစ်ရခိုင်ကိစ္စလို့ဟာမျိုးပါရခိုင်ကိစ္စလို့ဟာမျိုးမှာပြည်တွင်းအခြေအနေကိုပဲအာကုမယ်ပြည်ပကအကူညီပေးမယ်ဆိုတာတွေကိုကျေးဇူးတင်တယ်ဒါပေမဲ့ပြည်ပအကူညီမလိုဘူးဆိုတဲ့သဘောမျိုးပြောပါတယ်ဆိုတော့ကအခြေအနေအရဆိုရင်အရင်ဟိုးစစ်စုကလက်ထက်ကလူမျိုးပဲတကားပိတ်သွားတဲ့အနေအထားမျိုးပေါ့နော်ဖြစ်သွားတယ်အဲ့တော့
အခုကုလသမဂ္ဂမြန်မာစာမှာပြောဆိုနေတဲ့ဖိအားပေးမှုတွေနောက်နိုင်ငံတကာအရေးယူမှုတွေကတကယ်တမ်းမြန်မာနိုင်ငံအတွက်အလုပ်ဖြစ်ပါမလားဒီလိုအခြေအနေမျိုးမှာ
ကျွန်တော်သိသလောက်ကနားလည်သလောက်ကနိုင်ငံတကာအဖွဲ့အစည်းတွေကဒီလူ့ခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပြောလို့ရှိရင်ပထမဆုံးတော့စုံစမ်းစစ်ဆေးပေါ့ဆိုတော့အပြင်အပြောင်းနေရတယ်ဆိုလို့ရှိရင်အထက်တွေကနေအစိုးရကနေလည်းဒါကိုနားလည်ပြီးတော့ခွင့်ပြုပြီးတော့လုပ်တယ်ဆိုလို့ရှိရင်ပို့ပြီးတော့တရားလွတ်လပ်တဲ့အမြင်ရှိမယ်အဲ့ဒီပုံမှာအစိုးရကအဲ့တွေးရှိချက်တွေပေါ့အစိုးရအဆုံးပြတ်အဆုံးပြတ်တဲ့ဆိုလို့ရှိရင်အရေးယူမှုမီးပုံစံတွေကအများအများကြီးရှိရပေါ့ဆိုတော့နိုင်ငံတကာတွေကလည်းအများအားပြောရင်တော့ကျွန်တော်ခေါ်တဲ့ဒီ domestic law ပေါ့နော်ဒီပြည်ရင်းဥပဒေတွေနဲ့လုပ်တဲ့ဟာမျိုးပဲပုံဖြစ်စေချင်တာပဲဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့ဒီ NND ဆိုအနေနဲ့ကလည်းဒီတရားစီရင်ကိစ္စကိုမကန်တွန်းနေတဲ့အပြင်အထူးသဖြင့်စစ်တပ်နဲ့ပတ်သက်လို့ရှိရင်လည်းစစ်တပ်ကနေပြီးတော့မှဒီသူတဲ့ပတ်သက်တဲ့အရေးရတဲ့အားလုံးကိုသူကလုံးဝမောင်းမိုင်စီလှုပ်ချင်လှုပ်လို့ရနေအနေအထားမျိုးပေါ့နော်အဲ့လိုအနေအထားမျိုးရှိရင်တော့အားလုံးသိရတဲ့အတိုင်း2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်ဒီစစ်တပ်နဲ့ပတ်သက်တဲ့အရေးရတဲ့အထူးသဖြင့်ဥပဒေအရေးရတဲ့ကိစ္စလည်းဘာမှလုပ်လို့မရဆိုတော့ဗမာပြည်မှာရှိနေတဲ့တရားစီရင်စနစ်နဲ့တရားဥပဒေတွေကဘာမှကိုအတုံးစားလို့မရတဲ့အပြင်ကိုစစ်တပ်ကအပြစ်ပေးခံရခြင်းမှကင်းထုတ်ခွင့်ကိုရနေတဲ့ဥစ္စာမျိုးဖြစ်နေတဲ့အခါကျတော့ဒီဟာကတော့ဒေတာဆိုင်ရာပေါ့နော်ဗမာပြည်ဥပဒေနဲ့ဗမာပြည်တရားစီရင်စနစ်နဲ့အတုံးချလို့မရတော့ဘူးဆိုတဲ့အခြေအနေတွေတော့ဖြစ်သွားတာဗမာပြည်နေနဲ့သတိပြုသင့်တာပါလို့ဆိုတော့ကုလသမဂ္ဂကဆုံးဖြတ်ချက်တွေကစိနောက်မှုရှိတယ်ပြောမယ်ဆိုလို့ရှိရင်မမပြည်နဲ့အရေးရနဲ့ပတ်သက်တဲ့အမြင်ပေါ်မှာဒါတို့ကငါတို့အားလုံးကဒီလိုတော့ဘုံသဘောတူညီကြတယ်ဆိုတာဟာဖြစ်တာအဲ့တော့ကုလသမဂ္ဂတစ်ခုလုံးအနေနဲ့တစုတစီတဲ့အရေးယူလို့ရတဲ့အကိစ္စတွေမှာကြာရင်ကြာမယ်အားနေချင်အားနေမယ
်နောက်ထပ်ပြည်နိုင်ဆွေးနွေးမယ်ကုတ္တရာသွေးဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုတ္တရာသွေးကြားလာမသိခင်ဗျာခုနဒေါက်တာနေအောင်ပြောထားတဲ့ခါလေးလည်းရှိပါတယ်လက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့ဆက်ဆံရေးနဲ့ပတ်သက်လို့ကုတ္တရာသွေးရဲ့အမြင်အကြံဉာဏ်လေးရှင်းလင်းပြောပါဗျာ
ဆိုတော့ဗျာဟိုကုလသမဂ္ဂကတော့အများအားသူ့ကိုဟိုဒီ NLD ဆွေးရအောင်ဆိုတော့ခေပေါင်းလေးပြီးထားတယ်သူကပြောတယ်တော့ဒီအခြေခံဥပဒေရာဟလာဒီဒီဟိုအကြမ်းသားဆွေးရအောင်နေနဲ့ဒီရွေးကောက်ခံဆွေးရအောင်နေနဲ့ဘယ်လိုချင်လဲလုပ်လို့မရဘူးအထူးသဖြင့်အခုကျွန်တော်သက်သနာတွေရဲ့အဓိကရင်းမြစ်ဖြစ်တဲ့ကျွန်တော်ဒီလက်ဆိုင်ကိစ္စမှာဖြစ်တဲ့သက်သနာတွေဆိုလို့ရှိရင်စင်လာတဲ့မတော်ကနေပြီးသူ့လိုလည်းဒါကြောင့်မို့လို့ဟလာအဆွေးရကိုဟလာဒီလိုရတဲ့ကျွန်တော်တို့ဒီရေးယူမှုတွေဆောင်ရွက်မှုတွေလုပ်ပါဆိုပြီးတော့ဟုတ်သက်တနာနဲ့အဲဒီအဆွေရနယ်ကိုခွဲပြီးတော့ဟလာကျွန်တော်တို့ဒီကုလသမဂ္ဂနဲ့ပြီးတော့ကင်ကြယ်ဖို့ကြိုးစားတယ်တဘောတစ်ခုကဒီရပ်သားဆွေအောင်ညှာဖို့ကြိုးစားတယ်ပေါ့ဗျာသို့တော့သက်တနာကပါလဲဆိုတော့ဒီကုလသမဂ္ဂနဲ့ပြီးတော့ဒီဘောပြောသလိုဒီကျွန်တော်တို့ဒီအထူးကိုယ်စားလှယ်တို့ဒီ first line mission တို့ဟိုပေးသွင်းဖို့လုပ်တဲ့အခါမှာဟိုအဆွေရအနေနဲ့ဘာအချက်တွေရှိလဲဆိုတော့ဒီအဖွဲ့ကြီးကရောက်လာရတဲ့ကျွန်တော်တို့ဒီစစ်တပ်ကထိန်းချုပ်ထားတဲ့ကျွန်တော်တို့ဒီ management area တွေကိုဝင်ပြီးတော့ပုံစံမေးမြန်းတာတွေလုပ်လာတဲ့အနေအထားမျိုးကရှိလာမှာဆိုတော့တကယ်ကြတော့ဖွင့်လင်းပြောရရင်ဗျာနိုင်ငံတကာကဒီလမ်းကြောင်းလေးကိုဖွင့်ထားပြီးပြီးတော့ဟိုပါပါလေးကင်ကြယ်ဖို့ကြိုးစားတော့လည်းပဲအခုရမှာတကယ်ကြတော့အပြတ်သေးစီသွားတယ်ဘာဖြစ်လို့လဲဆိုတော့တကယ်ကြတော့သူကစက်ကိုလည်းသူကဟိုဘယ်လို complain ဟိုပိုင်းပိုင်းနိုင်နိုင်ကြီးမဟုတ်ဘူးကျွန်တော်တုံ့ပြန်စစ်ဆေးတာတွေလုပ်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကတခါကိုပေးသွားမယ်နောက်တစ်ခါအဲ့ကောပြောတယ်ကိစ္စကဒီကိစ္စမှာပတ်သက်တယ်ဆိုတော့ဆက်တရင်တက်ဖွင့်ရို့တခါသူ့ဆုံးဝင်ပေးရမယ်ဆိုတော့ဒီအပိုင်းကြောင်ကိုကတကယ်ကြတော့သူဟိုကာကွယ်နေတဲ့နေပေတဲ့မှာမရှိဘူးဘက်ကိုရောက်တယ်။ပို့ဆိုတာဒီထဲမှာရှိတဲ့ inquiry ကနေပြီးတော့ကျွန်တော်တို့ဒီဘယ်လိုကောင်းလဲအများကြီးကြည့်တော့လေကျွန်တော်အစီရင်ခံစားလို့ဟာမျိုးတွေဆောက်မလာတဲ့အချိန်သက်တမ်းတွေအနေအထားမျိုးဖြစ်လာတယ်။အခါကျတော့ဒီပမှာသုံးရိပ်မှုတွေအဲ့တော့အထူးဖြင့်ကုလသမဂ္ဂနဲ့ဆောင်ရွက်နေတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါအမျိုးဒီအစိုးရကိုလည်းညှိနှိုင်းတာထားပြီးတော့ဆောင်ရွက်နေတော့လည်းပဲအစိုးရကမသိသေးခြင်းပြုတယ်။ဟာတက်ကိုပဲပူပေါင်းဆောင်ရွက်နေတယ်ဆိုတော့အယူဆချက်တွေတစ်ခါကပုံကြီးထားလာတယ်
ဟုတ်ကဲ့ကျွန်တော်အဲ့မှာကိုတိဟောက်တခုမေးချင်တာကခုနကဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ဒီအမျိုးသားရင်ကြားစည်ကိုဥတီလို့ပဲဒီကုလသမဂ္ဂနဲ့ဆက်ဆံရေးမှာထိခိုက်တာလားဒါမှမဟုတ်သူတို့ကိုယ်တိုင်ကကုလသမဂ္ဂရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝင်လုံးမဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးအယုံမရှိအကြုံးကြီးမရှိလို့ဒီလိုဖြစ်တာလားဒီနှစ်ချက်ကဘယ်ဘက်ကိုတာမယ်လို့ထင်ပါလဲ
ဆက်ပြောကြဒီလိုကျွန်တော်အမြင်ပြောရရင်တော့ပြောတော့ဗောဒီစက်ကဲဟာဒီတော်ဝင်ခဲ့တဲ့ဒီသူတို့ဒီဖြစ်ချင်ပါဗောနော်ကျွန်တော်ဒီပုံစံဆက်သေးလုပ်ပြီဆိုတော့ဟိုကကျွန်တော်တို့ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့ဒီတိုင်ရင်တက်ဖွဲ့တွေနဲ့ပြည်သူမျိုးများနာလို့အဲ့ဒီဒေတာကိုဖြစ်သွားတဲ့နေရာကိုသွားပြီးလေ့လာခွင့်ပြုရမျိုးတွေလုပ်ရမှာလို့ရင်တော့ကျွန်တော်တို့တက်နေဒီလိုမျိုးအဆောရယ်ပြီးတော့ဒီတိုင်း open ဖွင့်ပေးလိုက်တယ်တက်နေအစည်းအဝေးဆက်လာတက်ရင်သားစင်ရေးကိုဒီပဲကြည့်ပြီးတော့လုံးနေလာလားဆိုလို့ပြအဲ့ဒီလိုကြီးလည်းတက်ရက်ကြီးလည်းမဟုတ်ဘူးဗျာဟိုတရားစီရေးအတွက်ကျွန်တော်တို့ကအထွေကလက်ရှိမဲ့ဒီလိုလည်းမဟုတ်ဘူးလုံးလုံးလုံးကြီးတွေမှာညှိသွင်းလာတဲ့အခါကျရင်ကသနာအဲ့ဒီလိုပဲနောက်ဆုံးကျတော့လမ်းကြောင်းသွားမယ်ဆိုရင်အနေထားမျိုးဖြစ်နေ
โอเคดรเนงอกุติยาตุยอลีไลน์มาขณะนี้ไปบ่าวครับตีตัวရှင်ชูลีไลน์บ่าวยောက်นี่ลูกเราตัดไหนเราขอทอดไปออกมั้ยยินดีกูตีแลมูตูตลอดเลยสนิมีมาไปบ่าวครับ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နော်အစိုးရရဲ့လောက်ရစစ်တပ်ရဲ့လောက်ရကိုကြည့်ရတာတော့နော်ရိုးသားမှုမရှိဘူးဗျဘာလို့လဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာနော်ဖိနှိပ်မှုကမြောက်များစွာရှိခဲ့တယ်လို့နော်နှစ်ပေါင်းများစွာလည်းဖိနှိပ်မှုရှိခဲ့ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်အခုလက်ရှိအစိုးရအဖွဲ့အစည်းနော်စစ်တပ်အဖွဲ့အစည်းတွေပြောထုတ်နေတာလိမ့်နေလက်သားမှုတစ်ခုဖြစ်နေတယ်ခင်ဗျာဗျာကုလသမဂ္ဂကိုယ်စားလှယ်တော်တွေတော့ဗမာအစိုးရစစ်တပ်ကိုယ်စားလှယ်တော်တွေကနော်ကုလသမဂ္ဂတက်ပြီးတော့နေရာယူတော့တက်ပြီးတော့လိမ့်နေတော့ကျွန်တော်တို့တွေ့ရပါတယ်ဗျာစစ်တပ်ကိုယ်တည်းရည်ရည်ကြည့်လို့ပဲဗျာပြောင်းရပုံကိုယ်ကြီးပြောရတာရတာလိမ့်လည်းမှုအများကြီးပါရင်တော့ကျွန်တော်တွေ့ရတယ်
ဟုတ်ကဲ့ဟုတ်ကဲ့ကိုတိလက်မှုကတော့
ကျွန်တော်ပြောရမယ်ဆိုရင်နော်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နော်တိတိကျကျမမှန်ကန်ကန်နော်ပြက်ပြက်တတအရေးယူဖို့လိုတယ်ဗျ
ဟုတ်ကဲ့ခင်ဗျာ
ဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့ဒီလိုပဲသွားနေမှာပဲ
ဟုတ်ကဲ့ကျွန်တော်ငါကတော့ရှင်တူလှည့်ပေးချင်ပါတယ်ကိုတိလက်မှုကြီးကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆွေးနွေးမေးမြန်းလို့ရပါတယ်
โอเคจะคันยิกิจาတော့ဟိုอ่ะซွေးနှင်းနေဆိုရင်တော့တို့ဆုတ်ဖေးနေတယ်ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာနိုင်ငံကြီးနေလေးဆိုင်တယ်အစိုးရကလုပ်နေဆိုရင်လည်းပဲတက်မတော်ကိစ္စနဲ့ပါနေတဲ့ခါကျတော့ဒီဥစ္စာကင်တွေလို့တို့မလွယ်ဘူးအဲ့တော့ဇီရင်ကလည်းပဲဒီပြက်တနာဝင်လည်းပဲထက်ထက်ဝင်ဤလို့လားတိလို့လားမသိဘူးအဲ့တော့တို့တကယ်လို့မဲ့တို့အဲ့ဒီမီရှင်ကိုဆုတ်နေဆိုရင်တော့ကျွန်တော်တို့နိုင်ငံတွေလည်းမျက်နှာဆက်လည်းမြင်ရှိတယ်ဒါတော့မြန်မာနိုင်ငံမှာလူခွင့်ရလို့ပြောမည်ဆိုရင်တော့လူထောင်စုထွေးချင်းမှာခြေခဥပဒေပါတီစေဥပဒေရလည်းပဲလူခွင့်ကိုကောက်ကွယ်ညှိနှိမ့်နိုင်တဲ့ဥပဒေလည်းမဟုတ်သေးဘူး။နောက်တော့ပညာရေးတင်ချတဲ့ဥစ္စာလည်းပဲစာပေတင်ရတဲ့တင်ရမတင်ရဘူး။နောက်စီးရဲမွေးတယ်မှုတွေလည်းရှိသေးတယ်။ဒါတော့ဒီမျိုးအနေထားမှာဆိုရင်တော့ဒီလူခွင့်ရကကျန်တဲ့သခိုင်ကိစ္စကိုမဟုတ်ခဲ့နဲ့ကျန်တဲ့နေပြည်တော်ဆိုရင်တော့အစိုးရကဟိုကြည့်ပြတတကိုင်တွေပြီးတော့မှတမရိုကိုလည်းပဲမျက်နှာထောက်စီရလည်းမလိုပါဘူးအဲ့တော့တခုပြောမယ်ဆိုရင်တော့ဒီခိုင်ကိစ္စမှာဆိုရင်တော့တမရိုကိုဟိုအာနာလို့တမရိုကိုကြောက်လို့တခုချက်မဟုတ်သေးနဲ့ဒီဒီခိုင်ကိစ္စမှာဆိုရင်ဒီခိုင်ပြည်သူတွေနဲ့သူတို့နိုင်ငံသားတွေရဲ့ဟိုကိစ္စတွေဖြစ်တဲ့အတွက်လူလူလတ်လတ်နဲ့နိုင်ငံတကာဝင်ခိုင်းနေဆိုရင်တော့မလိုလားတဲ့ပြဿနာဖြစ်လာပြီးတော့နောက်မှာဒီဖြစ်ပေါ်ပြီးတော့ဆုတ်ဖေးပြီးတော့မှဖြည့်ရှင်းလို့မရတော့တဲ့အခြေရောက်မှာကိုလည်း NLD ဆိုကလည်းစိုးရိမ်ပုံရတယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျာကုစလိုက်ပွေကိုကျေးဇူးပါကျွန်တော်ကုတမ်းမောင်ဖိတ်ခေါ်ကြပါလေတူတူလေးစနေမြန်မြန်ပြီးပါ
။ဟိုဘုံဝီဝင်းစောဦးပြောတယ်လို့ပေါ့ရခိုင်မှာရှိရယောက်ျားမှအေးပဲဆိုအကုန်ပြောတာပေါ့လေ။နောက်ရိုညာကိစ္စကိုလည်းဟာလာဥက္ကိညောကပါဥက္ကိညေပြောပြီးသားအရင်ကသူတို့ရှိပါတယ်ဆိုပြီးတော့ကြားခိုင်လက်ထက်ကပြောထားပြီးသား။အခုက NLD ကဘာလုပ်လဲဆိုတော့ကိုစင်းတယ်စိတ်တည်နေဖုံးလို့ဖြစ်နေပါတက်တော့တာမှပြောခဲ့တာဟုတ်ကဲ့ဒီလောက်ပါ
ကျွန်တော်ပင်နိုင်စနေတဲ့သူတွေပြန်ပြီးအလှည့်ပေးခြင်းပါလေကိုနိုင်အောင်ဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ခြင်းပါလေခင်ဗျာဒေါက်တာနိုင်အောင်ဒီအထူးဖြစ်ဒီရခိုင်ကိစ္စကကုလသမဂ္ဂမင်းသားစာမှာတော်လေးတင်းတင်းမှဖြစ်နေတယ်အဲ့တော့ဒီနေရာမှာဘင်္ဂလားဒေ့ရှ်ကဆိုလို့ရှိရင်ဝန်ကြီးချုပ်ကိုရိုင်းအထူးညီလာခံတက်ပြီးတော့တက်ရောက်တယ်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့တယ်ဖြစ်ရှင်းတယ်အဲတခုပဲရှိတာမြန်မာနိုင်ငံဘက်ကဆိုရင်ကျွန်တော်တို့ဒီဝင်ကြီးအဆင့်လောက်ပဲပြောင်းစုဝင်ကြီးအဆင့်လောက်ပဲတက်ပြီးတော့တကယ်ခေါင်းဆောင်ပိုင်းဒေါ်ဆန်းစုကြည်ကိုယ်တိုင်လာရောက်နိုင်ခြင်းမရှိသေးပါဘူးနှစ်နှစ်သုံးနှစ်လောက်ရှိပါပြီအဲ့တော့ပြောမယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကိုယ်တိုင်ထဲထဲဝင်ဒီနိုင်ငံတကာနဲ့ဖြစ်နေတဲ့ကိစ္စကိုဝင်ပြီးတော့ဖြည့်ရှင်းရောပြည်လဲနိုင်မှာ
တခုရှိတာတော့ဟိုကျွန်တော်တို့ခုနပြောနေတဲ့မေခွန်းရဲ့ဟိုတောက်လျှောက်တဲ့ဟိုဒီ NLD ဆိုတာအောက်ဆိုတာ NLD ဆိုတာပါပြောတာပါဒါပေမဲ့တကယ်တမ်းပြဿနာကဘာလို့ဆိုစစ်တပ်ကျူးလွန်နေတာစစ်တပ်အဲ့တော့ကျွန်တော်တို့ပြည်သူတွေဘက်ကကြည့်လို့ရှိရင်ကျူးလွန်နေတဲ့စစ်တပ်ကြီးလက်တိုင်လို့မရအဲ့တော့နိုင်ငံတကာကိုရောက်ကုန်တယ်ဆိုတော့အဲ့တော့တခြားလူတွေရောက်တဲ့အခါကျတော့ပြည်ပအာဟုပစင်ယူတာဖြစ်ပြန်အောင်ဆိုတော့ပြဿနာအဲ့အခြေခံအဲ့တော့ကျွန်တော်တို့အစိုးရကဘာလဲဆိုတော့ဟိုအငင်းခံယူချက်ပေါ့နော်စတဲ့ကကျွန်တော်မြင်တာကတော့ဘာလဲဆိုတော့ခုနပြောတာလက်ခံပါတယ်စစ်တပ်ကလည်းအင်အားကြီးရဲ့လုပ်ရှင်လုပ်နေ2008လဲဟိုအကာအကွယ်ယူထားတယ်ဒါပေမဲ့လို့ကျွန်တော်နားလေတဲ့ procedure ရာပြောရင်ဟိုစုံစမ်းစစ်ဆေးကော်မရှင် FFM ပေါ့အဲ့တော့သူတို့သူတို့ရှိချက်တွေကိုသူမထုတ်ပြန်ခင်မှာစစ်တပ်ကိုလည်းပို့တယ်အစိုးရကိုလည်းပို့တယ်အဲ့
တော့ကျွန်တော်เนี่ยကျွန်တော်10မိနစ်လောက်နေနေချုပ်ပြီးတော့ပြောပြပါလားကျွန်တော
်ဟုတ်ကဲ့ NLD အစိုးရကနေပြီးတော့ဒါ local inquiry ဟိုနိုင်ငံခြားသားတွေပါတဲ့ inquiry လုပ်တယ်ဆိုတော့အချက်လက်တွေမရှိဘူးဆိုတော့အချက်တွေကိုပြန်စုံလင်းပြီးတော့ဒီအရေးကိုကမတိသေးတော့မှဒါစစ်တပ်ကိုမေးလို့ရတယ်နော်ရှင်းလို့ဖြည့်ရှင်းပေးပါလားဟောကော်မရှင်အဲ့လိုရတယ်ဆိုတော့အဲ့လိုနေမျိုးနဲ့ဖြည့်ရှင်းလို့ရနိုင်ငံတကာကိုလည်းဖြည့်ရှင်းအာကျွန်တော်တို့ဒါရဲ့ဟိုဘာလဲဟိုအကျူးလို့ပြောတဲ့တည်င်းနေဆိုပြောအဲ့လိုမျိုးဖြည့်ရှင်းလို့တော့မရဘူးဒါဒီဖြစ်နေတာမှန်လားမလားဖြစ်နေတာမှန်နေဆိုဘယ်လိုဖြည့်ရှင်းမယ်ဆိုတော့ဥစ္စာနဲ့မဖြည့်ရှင်းရင်တော့ခက်ခဲတွေ့လိမ့်မယ်လို့တဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတရားသွေးကိုနောက်ဆုံးမေးချင်ပါလေကျွန်တော်ချိန်လဲ10မိနစ်ကျော်လောက်ပဲရတယ်ကိုတရားသွေးကိုမေးချင်တာခုနကျွန်တော်မေးတယ်မေးကုန်ပါပဲဒေါ်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာထွက်ပြီးတော့ဖြည့်ရှင်းရင်ပြည်လည်နိုင်ပါလား
ကျွန်တော်ပြောတတ်မယ်ဗျသူကဘယ်လိုလဲဒေါ်ဆန်းစုကြည်ကိုယ်တိုင်ဖတ်ဖို့ခဏလေး
သူကသူ့မှာ strategy တစ်ခုရှိတယ်အဲ့ဒါပါလဲဆို coffee arna commission ဆိုတာ coffee arna commission ဆိုတော့သူကကုလသမဂ္ဂကို indirect ဖြစ်တာဘာလို့ကုလသမဂ္ဂရဲ့ strategy ဘူးဟောင်းကိုသူက commission ပဲပြီးတော့ဒီကိစ္စကိုဝန်ခံတွေ့ခိုင်းတာသူ့ရဲ့ strategy တစ်ခုပဲအဲ့တော့ coffee arna commission ကနေပြီးတော့အကြံတူထားတဲ့ဟာတွေမလုပ်နိုင်သေးဘူးတိတိကျကျတိတိကျသူကိုယ်တိုင်ကနေပြီးတော့ဖွင့်ပြီးထားတယ်ကျွန်တော်တို့ inquiry body ကနေပြီးတော့စုံစမ်းစစ်ဆေးအစီအစဉ်ကသာထောက်မလာဘူးအဲ့ဒီနှစ်ခုကအော်ဒီပြန်လုပ်နိုင်ရဲ့တော်တော် key ပေါ့လေအဲ့ဒီနှစ်ခုကိုကိုယ်တိုင်လုပ်ထားတဲ့နှစ်ခုအမအောင်မြင်မလုပ်နိုင်သေးတဲ့လူဝန်တယောက်တည်းဆက်သွားလို့ကတော့အားချက်လိုက်မှမပါပဲကျွန်တော်ကလည်းဆက်မပြေတော့ဘူးအဲ့ဒီနှစ်ခုကိုလောက်ပြရင်တော့မှကျွန်တော်တို့အချိန်လေးတစ်ခုကိုရောက်မယ်လောက်ထားတာလည်းနှစ်ညကြာနေပြီဆိုတော့ဟိုဒါကိုပဲအားဆိုင်လို့ဖို့လိုတယ်လို့ကျွန်တော်ကတော့မြင်
ဟုတ်ကဲ့ကျွန်တော်လည်းလေးတူလေးထပ်မေးချင်တယ်အဲ့တော့နိုင်ငံတကာနဲ့ပတ်သက်ပြီးတော့အခုမြန်မာအစိုးရချိကတ်နေတယ်အခုအဓိကပြောမယ်ဆိုအခုရခိုင်ကိစ္စဆိုရင်သူ non corporation လို့ဟာမျိုးသူတို့လက်ရှိဖွဲ့ထားတဲ့ FFN တို့ဘာတို့ကိုသူတို့ဆက်ဆံနိုင်ဘူးသူတို့အတိအမှန်ပြုဆိုတဲ့ဘောမျိုးအဲ့တော့ဒါတွေကတကယ်တမ်းအလုပ်ဖြစ်မှထင်လားကိုတရားသူရဲ့အမြင်သိချင်ပါတယ်
ကျွန်တော်ပြောတာသူကပြောတဲ့ဟာတွေကတကယ်ခြေထက်တယ်သူကဒါသူ့ရည်ပဲလုပ်တော့မဟုတ်သူကသူပညာရှင်တွေပါတယ်နိုင်ငံတကာသူကကုလသမဂ္ဂကိုကျွန်တော်တို့ဟိုခြေပဖို့သူကသူကလည်းနိုင်ငံဆောင်ပါတဲ့အဖွဲ့ကြီးသဘောမျိုးနဲ့သူကပြင်ဆင်တာကဘာလို့ strategy ကအဲ့ဒါကတကယ်တော်တော်များများနဲ့အချက်လက်ခိုင်ခိုင်မာမာတွေနဲ့အားလုံးယုံကြည်လောက်တဲ့အချက်လက်တွေနဲ့ထွက်လာမယ်ဆိုရင်တော်တော်ပြေကြောက်တယ်ကအခုကရောမှာပို့ပြီးတော့တိတ်တိတ်လေးလေးကိုဘက်ကအပန်ပို့ပြင်းတင်ရလေးသူ့ရဲ့ဘူကပို့ကြည့်လာလေးလောကကန်ကပို့ခတ်လာလေးဟိုဖြည့်ရှင်းရမဲ့တက်တာလေးပို့ပြီးနဲ့ချိုင်းလာလေးဖြစ်လာတယ်ဆိုတော့ဟိုဟိုချင်းပြောရင်ဒီဘက်မှာကအကယ်၍တိုက်ရိုက်ဒီအချိန်ဆက်မှာဒီလို့သွားတော့ပြီးဒီလို့ပြန်လည်းလက်လက်ထလို့ဖြစ်တော့သွားသွားချင်းမှာလုထားရတဲ့ဟာကအလားအသာဖြစ်တော့ဆိုတော့သူ့ဘက်ကတော့သူကပြောသလိုချင်းမှာလုထားပြီးတဲ့ဟာကိုမပြီးတက်သေးတဲ့ကိုဗီအာနာကော်မရှင်ရဲ့အကြံပြုချက်တွေအောင်တယ်ပေါ်တာနဲ့သူကပြောတယ်စုံစမ်းစစ်ဆေးကော်မရှင်ကနေပြီးတော့ကျွန်တော်တို့အပြင်ကလာဖတ်ပြီးတော့စစ်တပ်ကဒီကိစ္စမှာဘယ်လောက်တာဝန်ရှိလဲဆိုတော့အပြေထုတ်ပေးရင်တော့ကျွန်တော်ထင်တယ်တရံကတကားနေပြီးတော့အခုဖြစ်နေတဲ့ကိစ္စကျွန်တော်အတိုင်းအတာတူဘယ်လန့်အခုရလာပြီးတော့ကိုဘက်ကခြေလမ်းတွေကပိုပြီးရှေ့ပိုပြီးစမ်းမသားလာလိမ့်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျ
ာအဓိကဆောင်ပေးလောက်ရမယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဓာတ်ရိုက်လေးလိုက်စီစဉ်ချင်းဆီသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာနေအောင်နဲ့ဥတီဟာသွေးကျန်တဲ့ production တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လေးလိုက်စီစဉ်ကတော့ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
ကိုတန်းညိုဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်စီစဉ်ကိုပြန်ပြီးတော့နားဆင်ခဲ့ကြရတာဖြစ်ပါတယ်View American အသံမနေ့ဖယ်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 40 51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ် View American အသံရဲ့ဗုဒ္ဓဦးနေမနေ့ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့ခင်း7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုတော့နောက်ဆုံးရသတင်းလေးကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင
်။ Syria ကကတ်ချေပေါ်မှာ Turkey ရဲ့ထိုးစစ်ဆင်မှုကိုဆက်ပြီးလှုပ်ဖို့မလိုတော့ဘူးလို့ Turkey အစိုးရကပြောကြားလိုက်ပါတယ်။ Syria အရှေ့မြောက်ပိုင်းနယ်စပ်မှာကတ်စတက်တွေလုံးဝရုပ်သိမ်းသွားပြီလို့ American ဘက်ကပြောကြားခဲ့တဲ့အတွက်အခုလိုမလိုအပ်တော့ဘူးလို့ပြောကြားလိုက်တာပါ။အဲဒီ data မှာ Turkey တွေက9ရက်ကြာအပြစ်ခတ်ရက်ဆဲထားတာဖြစ်ပြီးအပြစ်ခတ်ရက်ဆဲမှုအချိန်စိတ်ကန်နေနိုင်ပိုင်းအလိုမှာမှ Turkey ကအခုလိုပြောကြားလိုက်တာပါ။ Turkey ရဲ့ Syria အရှေ့မြောက်ပိုင်းကျူးကျော်ထိုးစစ်တိုက်ခိုက်နေမှုတွေအပြီးတက်သွားပြီလို့ American အရာရှိတွေကပြောကြားခဲ့ပါတယ်။ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဟန်တာဘိုင်ဒန်တို့ကိုယူကရိန်းအစိုးရကစုံစမ်းစစ်ဆေးမှုတွေလုပ်မှသာယူကရိန်းနိုင်ငံကိုပေးမဲ့စီးအကူအညီတွေကိုဆက်ပေးမှာဖြစ်တယ်လို့သမ္မတအင်တာဗျူးကသူ့ကိုပြောကြားခဲ့ကြောင်းယူကရိန်းနိုင်ငံဆိုင်ရာခိတ္တအမေရိကန်သမ္မတကြီးဝီလျံဘီတေလာကအောက်လွတ်တော်အင်္ဂါနေ့လုပ်တဲ့ကြားနာစစ်ဆေးပွဲမှာပြောကြားခဲ့ပါတယ်။သမ္မတထရမ့်ကိုတရားဆွဲဆိုနိုင်ရင်စစ်ဆေးနေတဲ့စုံစမ်းရေးကော်မတီရှေ့မှအင်္ဂါနေ့ဒီကပိတ်ကြားနာပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်ကဘင်ယန်နန်တော်မှာအင်္ဂါနေ့ကကျင်းပတဲ့ဧကရဘင်ယန်တဲ့နယူရိုဟီတိုရဲ့ထိနှက်တဲ့ပွဲအခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။24ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့လူမှုရေးလူသားချင်းစာနာထောက်ထားမှုနဲ့ယဉ်ကျေးမှုဆိုင်ရာတက်တဲ့ကော်မတီအစည်းအဝေးမှာကုလသမဂ္ဂမြန်မာနိုင်ငံလူခွင့်ရေးစာတင်သွင်းသူကရွင်ဂျာရီပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုတွေဖွဲ့စည်းလိုက်ဖို့အတွက်တိုက်တွန်းခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုဒေါက်ခင်မြို့သက်ပြောပြပေးခဲ့တာပါဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကဂျွန်အလစ်ဆန်ဖြစ်ပါတယ်ညနေဘက်6:00ကနေ9:00အထိထုတ်လွှင့်မယ့်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ16925တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကဆုမွန်တောင်းပါတယ်
This program has come to you from the Voice of America, Washington.